Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်ဇွန်လ12ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညချမ်းပါရှင်။ကျမတင်ကြီးထိုက်ပါ။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့ကညကာပွဲရုံတစ်ခုတိုက်ခိုက်ခံရမှုအတွင်းအနည်းဆုံးလူ90သေဆုံးပြီးဒါဇင်နဲ့ချီထဏ်ရာရပါတယ်။တရုတ်နိုင်ငံရှန်ဟိုင်းနိုင်ငံတကာလေဆိပ်မှာပေါက်ကွဲမှုဖြစ်လို့လူတချို့ထဏ်ရာရပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူကြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမာကတော့မြမငင်းညာရေးဥဆောင်ဖော်ဆောင်မဲ့နိုင်ငံတော်တိုင်းပြည်ငံပုတ်ကိုဒေါန်ဆန်းစုကြည်နဲ့အပြစ်မရက်ထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေတွေ့ဆုံမှုရှိသလို27ရာစုပြည်လုံးညီလာခံလာမယ့်ဩဂုတ်လမှာကျင်းပနိုင်ချေရှိပါတယ
်ဒေါန်ဆန်းစုကြည်အနေနဲ့တော့ညီလာခံစော်ပြီးကျင်းပနိုင်တဲ့ငင်းညာရေးဖြစ်စဉ်တွေယုံကြည်မှုရလေလို့ငင်းညာရေးရရင်တော့တရက်ပဲစော်ရတယ်တရက်ပဲယူရှိတာမျိုးလဲပြောထားတဲ့တော်ဩဂုတ်လတော့
27ရာစုပြည်လုံးညီလာခံအချိုးပြင်းစင်ရေးကော်မတီအတွင်းမှဦးလာမောင်ရွှေပြောပြခဲ့တာပါမကြခင်အပြည့်စုံနာဆင်ရပါမယ်။နောက်နိုင်ငံတကာနဲ့ရင်မောင်တန်းနိုင်မှုအတွက်မြမပညာရေးစနစ်ကိုပြုပြင်ပြောင်းလဲရလိမ့်မယ်လို့ပြောဆိုလိုက်တဲ့အမေရိကန်နိုင်ငံသားဝန်ကြီးဌာနကဖိတ်ခေါ်လိုက်တဲ့လူငယ်ခေါင်းဆောင်မှုဖြင့်တင်ရေးတင်နန်းမြမပြည်ကိုစားပြုပြီးတက်ရောက်လာတဲ့ကျောင်းသူ2ဦးကိုတွေ့ဆုံမေးမြန်းထားတဲ့မြမဒီမိုကရေစီရေးရာဆွေးနွေးကနေအတူတနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကီထိုင်နဲ့မမိုးဖြူတို့ကတင်ပြပေးမှာပါရှင
်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့ကညကာပွဲရုံပစ်ခတ်မှုအတွင်းလူ90သေဆုံးပြီး53ဦးဒဏ်ရာရတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒီတိုက်ခိုက်မှုကိုအကြမ်းဖက်ဝါဒဆွဲ၊ကင်တိုက်ခိုက်မှုတစ်ခုအဖြစ်စုံစမ်းစစ်ဆေးနေတဲ့ကြောင်းလဲအာနာဘိုင်းတို့ကပြောပါတယ်။ဂေးလို့ခေါ်တဲ့လင်းတူချစ်သူတွေသွားတဲ့ Sports Night Club ညကာပွဲရုံမှာတနင်္ဂနွေနေ့မနေ့အစောပိုင်းပစ်ခတ်မှုဖြစ်ခဲ့တာပါ။ရဲတွေရဲ့အဆိုအရ Rifle တနတ်တက်လက်6လုံးဖြူတနတ်တက်လက်ကင်ထားတဲ့တနတ်သမားကရဲတွေနဲ့ပြန်လည်ပစ်ခတ်ပြီးကာပွဲရုံအတွင်းမှာပဲသေဆုံးခဲ့ပါတယ်။တနတ်သမားလိုတန်တရားရှိထားသူကကာပွဲရုံလုံခြုံရေးတာဝန်ယူထားတဲ့ရဲတအုပ်နဲ့အပြန်အလှန်ပစ်ခတ်ခဲ့ပြီးနောက်ကာပွဲရုံအတွင်းကိုပြန်ဝင်သွားပြီးတစားကန်တွေခေါ်ဆောင်ခဲ့တယ်လို့ရဲချုပ်ဂျွန်မီနာကပြောပါတယ်။တနတ်သမားနဲ့ရဲတပ်ဖွဲ့ဝင်9ဦးတို့အပြန်အလှန်ပစ်ခတ်ခဲ့တာလို့လည်းရဲချုပ်ကပြောပါတယ်။တနတ်သမားကအစွန်းရောက်အစ္စလာမ်မဲ့ဝါရဆွဲတအုပ်ဖြစ်နိုင်ပြီးအခုတိုက်ခိုက်မှုကိုအကြမ်းဖက်ဝါရဆွဲကင်တိုက်ခိုက်မှုအဖြစ်စုံစမ်းစစ်ဆေးနေတဲ့အကြောင်းပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI တာဝန်ရှိသူတွေကပြောပါတယ်။ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့ Pulse Night Club ညကပွဲရုံမှာညကရှိနေခဲ့ကြပြီးမျက်မြင်တွေ့ခဲ့ကြသူတွေအနေနဲ့ Orlando ရဲဌာနချုပ်ကိုလာရောက်ကြဖို့လဲရဲဌာနက Twitter စာမျက်နှာမှာပန်ကြားထားပါတယ်ရှင်
။ Syrian နိုင်ငံ Damascus မြို့စင်ကြေဘုံမှာရှိတဲ့ Shia Muslim တွေရဲ့ဘာသာရေးအထွတ်မြတ်နေရာမှာလူတော်တော်များများသေဆုံးဒဏ်ရာရရှိခဲ့တဲ့စနေနေ့ကတိုက်ခိုက်မှုကိုကုလသမဂ္ဂအတွင်းမှချုပ် Ban Ki-moon ကပြစ်တင်ရှုတ်ချပြောဆိုလိုက်ပါတယ်။စနေနေ့ညနေကထုတ်ပြန်တဲ့ Mr. Ban Ki-moon ရဲ့ကြေညာချက်မှာ Islam စစ်သွေးကြွ ISIL အဖွဲ့ရဲ့အကြမ်းဖက်မှုလို့ဖော်ပြတဲ့အဲ့ဒီတိုက်ခိုက်မှုမှာဒေသခံစောင့်ကြည့်ရေးအဖွဲ့တွေနဲ့ပြည်သူတို့ချို့ရဲ့သတင်းပေးပို့ချက်အရအမျိုးသမီးနဲ့ကလေးတွေအပါအဝင်လူတော်တော်များများထိခိုက်ဒဏ်ရာရပြီးသေဆုံးသူတွေလည်းရှိတယ်လို့ဖော်ပြပါတယ်။ဆီယက်ဇင်နက်ဖျားကြောင်းမှာဇက်တိုက်ဖြစ်ခဲ့တဲ့ပောက်ကွဲမှုနှစ်ကြိမ်ညောင်းလူ၁၂ယောက်ထက်မနည်းသေဆုံးပြီးတော့အများပြားဒဏ်ရာရတယ်လို့သတင်းတွေကဖော်ပြပါတယ်။ဖျားကြောင်းအဝင်ဝမှာအသေးခံဘုံခွဲသမားတစ်ယောက်ကဘုံခွဲတိုက်ခိုက်ခဲ့တယ်လို့အစိုးရပိုင်းသတင်းတွေကဖော်ပြပြီးဒီပောက်ကွဲမှုအပြီးလုံခြုံရေးအဆောင်ထူထပ်တဲ့ဖျားကြောင်းမှာကားဘုံပောက်ကွဲမှုဇက်တိုက်ဖြစ်ခဲ့ပါတယ်။တချို့သတင်းတွေကတော့ဘုံပောက်ခွဲမှုနှစ်ခုကြောင်းလူ20လောက်သေဆုံးခဲ့တယ်လို့ဖော်ပြပါတယ်ရှင်။
Republican Party ရဲ့တမနာလောင်းဖြစ်ဖို့တေချာသလောက်ဖြစ်နေတဲ့ Donald Trump ဟာမနေ့စနေနေ့က Pennsylvania ပြည်နယ် Pittsburgh မြို့နယ် Florida ပြည်နယ် Tampa မြို့တို့ကလူမှုစည်းရုံးပွဲတွေမှာ Democrat တွေကိုရော Republican တွေကိုပါကြမ်းတမ်းတဲ့အသုံးအနှုန်းနဲ့ရင်းရင်းတည်တည်ပြောဆိုခဲ့ပါတယ်။ Republican ခေါင်းဆောင်ဖိုင်အကောင့်ပြီးလိမ္မာပန်းနှက်စေခြင်းနဲ့လို့ Pennsylvania ပြည်နယ် Pittsburgh နိုင်ငံတကာလေးစိတ်မှာလူ2000လောက်ကို Donald Trump ကပြောဆိုခဲ့ပါတယ်။နိုင်ငံသားဝန်ကြီးအဖြစ်တာဝန်ယူစဉ်အချိန်ကအီးမေးလ်အသုံးပြုမှုပုံစံနဲ့ပတ်သက်လို့ပြဿနာတက်နေတဲ့ Democratic Party ဘက်ကပြိုင်ဘက် Hillary Clinton ကိုလည်းမယိုးဖြောင်းတဲ့ Hillary ဆိုပြီး Donald Trump က Florida ပြည်နယ် Tampa မြို့မှာထိုးနှက်ခဲ့ပါတယ်။ ဒါပြင်သူ့ကိုပါတီရဲ့သမရလောင်းအဖြစ်မထောက်ခံတဲ့ Republican Party ရဲ့အရင်သမရလောင်း Mitt Romney ကိုလည်းအရှုံးသမားအဖြစ်ချိုးချိုးနှိမ်နှိမ်ပြောဆိုပါတယ်။သူ့ကိုမထောက်ခံတဲ့ Republican အထက်လွှတ်တော်ကိုယ်စားလှယ်တွေကိုလည်း Donald Trump ကဝေဖန်ပါတယ်။သူ့ရဲ့စီယုံပွဲဆောင်ဖို့ဖြစ်တဲ့ Make America Great Again America တဖန်ပြန်လဲကြီးမြတ်ဖို့ဆောင်ရွက်ကြဆိုဆိုတဲ့ဆောင်ဖို့ကိုလည်း Make America Great Again for Everybody အားလုံးအတွက် America တဖန်ပြန်လဲကြီးမြတ်ဖို့ဆောင်ရွက်ကြဆိုဆိုပြီးထက်ချက်လိုက်ပါတယ်။ဒါပေမဲ့လူမှုစစ်တမ်းတွေမှာတော့ဂရီးဂျယ်သတင်းကြီး Donald Trump ကိုထောက်ခံသူတွေကတော့လျော့နေလာနေပါတယ်ရှင်။
American တရားရုံးချုပ်ရဲ့နေရာဒီအားလိုက်ရဲ့မရောက်ခင်သတင်းသုံးပတ်အလိုအချိန်မှာလူဝင်မှုကြီးကြပ်ရေးကိုဝင်ဖြတ်ချမှုနဲ့ခွဲခြားဆက်ဆံမှုဆိုင်ရာအရေးပါတဲ့အမှုကြီးတချို့ကိုတရားစီရင်ဆုံးဖြတ်ရမယ့်အခြေအနေရှိနေပါတယ်။နှစ်ပေါင်း25နှစ်လောက်အတွင်းအရေးကြီးဆုံးလို့ဆိုရမယ့်ကိုဝင်ဖြတ်ချတဲ့အမှု Texas တက္ကသိုလ်ကျောင်းလျှောက်ထားမှုမှာလူမျိုးရေးခွဲခြားမှုရှိတယ်လို့ဆွဆွဲခံရတဲ့အမှုနဲ့နိုင်ငံရေးကိုရောက်နေတဲ့တရားမဝင်ရွှေ့ပြောင်းနေထိုင်သူ၄သန်းကိုတရားဝင်နေထိုင်ခွင့်နဲ့အလုပ်လုပ်ခွင့်တွေပေးရဖို့သမ္မတဥပမာရဲ့အုပ်ချုပ်ရေးဆိုင်ရာခွင့်ပြုမိန့်ကိုစိန်ခေါ်တဲ့အမှုတွေကိုစစ်ဆေးဆုံးဖြတ်ရမှာဖြစ်ပါတယ်။ဒီအမှုတွေအတွက်သက်ဆိုင်ရာတရားရုံးချုပ်ဆုံးဖြတ်ချက်တွေဟာတန်းနေချီတဲ့အမေရိကန်လူထုကိုတိုက်ရိုက်အကျိုးသက်ရောက်မှုရှိမှာဖြစ်ပါတယ်။ဒါပေမဲ့မနေ့အစောပိုင်းကတရားသူကြီး Antonin Scalia's ကွယ်လွန်ပြီးတဲ့နောက်တရားရုံးချုပ်မှာတရားသူကြီး၈ဦးပဲကျန်တာမှုဒီအရေးအတွက်ဟာတချို့ကိစ္စရပ်တွေကိုဆုံးဖြတ်ရမှာအတန်ငယ်ရှုပ်ထွေးနိုင်ချေရှိပါတယ်။
View American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း 9:00 ကနေ 10:00 အစီအစဉ်ကိုတော့ line meter 24 kHz 12395 line meter 25 kHz 11965 line meter 32 kHz 93239 line meter 51 kHz 5885စနီတန်နူးနေမှာ line meter 190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေမြန်မာပိုင်းစီစဉ်ရဲ့တင်းငွေတွင်ညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။တရုတ်နိုင်ငံရှန်ဟိုင်းနိုင်ငံတကာလေဆိပ်ချက်ကင်အေရိယာမှာအမျိုးသားတအုပ်ကလက်ဖြစ်ပုံနဲ့ဖောက်ခွဲတိုက်ခိုက်တာကြောင့်လူ3ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒီနောက်မှာတော့ဖောက်ခွဲတိုက်ခိုက်သူကသူ့ကိုယ်သူလည်းတေးချောင်းကျန်စီခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။အမျိုးသားတအုပ်ကဖောက်ခွဲပစ္စည်းတွေထည့်ထားတဲ့ဘီယာဘူးဒါမှမဟုတ်လဲဘူးတွေကိုကျောဖို့အိတ်ထဲကထုတ်ပြီးဖူတောင်းနိုင်ငံတကာလေးစိတ်ထဲကဥမင်အမှတ်နှစ်ထဲကိုပြစ်သွင်းခဲ့တာဖြစ်တယ်လို့ရှန်ဟိုင်းဒေသဆိုင်ရာအာဏာပိုင်တွေကပြောပါတယ်။ဒီနောက်မှာတော့အမျိုးသားကဓားကိုဆွဲထုတ်ပြီးသူ့လေဘင်းကိုလှီးဖြတ်လိုက်တာလို့အာဏာပိုင်တို့ကထပ်လောင်းပြောပါတယ်။ဒီအမျိုးသားကအခုတော့စိုးရိမ်ရတဲ့အနေအထားနဲ့ဆေးရုံတင်ထားရပါတယ်။ဘာကြောင့်တိုက်ခတ်ရသလဲဆိုတာကိုတော့ထုတ်ဖော်မပြောသေးပါဘူး။တရုတ်အစိုးရပိုင်ရှင်ဝါသတင်းအေဂျင်စီကတော့လူ၄ဦးတို့မှန်ဆတွေထိလို့အနှဲငယ်စီဒဏ်ရာရပြီးဆေးရုံပါဆေးကုသမှုခံယူနေတယ်လို့ဖော်ပြထားပါတယ်
။စနေနေ့ကပြင်သစ်နိုင်ငံမြို့နှမြို့မှာတရားစီကျင်းပတဲ့ဘောလုံးပွဲတွေမှာနှစ်ဖက်ဘောလုံးပြိတက်ကြားရုံးရင်ဆန်ခတ်ဖြစ်မှုတွေကြောင့်နိုင်ငံတကာဘောလုံးပွဲရဲ့ဂုဏ်သိက္ခာထိခဲ့ရပြီးပြိုင်ပွဲလုံခြုံရေးနဲ့ပတ်သက်တဲ့မေးခွန်းတွေလည်းပြန်ထွက်ပေါ်လာပါတယ်။မာဆလစ်မြို့မှာရာနဲ့ချီတဲ့ဗြိတိန်နဲ့ရုရှားဘောလုံးပြိတက်တွေကြားတစ်ဖက်နဲ့တစ်ဖက်ဘီယာဘလင်းတွေခုံနေနဲ့ပြစ်ပေါက်ကြတာကြောင့်လူ35ယောက်ထဲမှနေထိုင်ရရသွားပါတယ်။ State Velodrome ဘောလုံးကွင်းပပတ်လေကလမ်းညင်းလေးတွေမှာဖြစ်တဲ့ရန်ပွဲတွေကိုရဲတပ်ဖွဲ့ကအတော်ကြိုးစားပြီးထိန်းသိမ်းခဲ့ရပါတယ်။အင်္ဂလန်အသင်းနဲ့ရုရှားအသင်းပွဲမှာတစ်ဖက်တကူးစီနဲ့တည်ရကြပြီးတဲ့နောက်ရုရှားပြိတက်တွေကိုအင်္ဂလန်အသင်းပြိတက်တွေတိုက်ခိုက်တဲ့အတွက်ဝယုံသုံးကားဖြစ်ပြီးတော့ခြံစည်းရိုးတွေကိုကျော်ပြီးလွတ်အောင်ပြေးရပါတယ်။ဒီကြဖြစ်ရတဲ့ခုမှာပြင်သစ်နိုင်ငံမြေရဲပင်လယ်ကမ်းရိုးတန်း Nice မြို့မှာမြောက်ပိုင်းအိုင်ယာလန်အသင်းပြိတက်တွေနဲ့ဒေသခံတွေကြားရုံးရင်ဆန်ခတ်ဖြစ်ပြီးလူ9ယောက်ထဲမှနေထိုင်ရရပါတယ်။အကြမ်းဖက်လို့ရလုတဲ့လူတွေအတွက်ဘောလုံးအားကစားမှနေရာမရှိဘူးလို့ရုံးရင်ဆန်ခတ်ဖြစ်မှုတွေပေါ်ဥရောပဘောလုံးအဖွဲ့ချုပ် UEFA ကပြစ်တင်ရှုံ့ချပါတယ်။ဒီရုရှားပြိတက်တွေရဲ့လုရကြောင့်အခုဆိုရင်ရုရှားအသင်းဟာရေးယူခံရနိုင်ချေရှိနေပါတယ်။လွန်ခဲ့တဲ့၄နှစ်ကပိုလန်မှာလုတ်တဲ့ယူရို2012ပြိုင်ပွဲတွေတုန်းကလည်းရုရှားပြိတက်တွေအခုလိုပဲရုံးရင်းဆန်ခတ်ဖြစ်တာကြောင့်ရုရှားအသင်းကို6မှတ်လျှော့ဆိုင်းငံ့ပြစ်ဒဏ်ချမှတ်ခဲ့ပါတယ
်။ဖိလစ်ပိုင်နိုင်ငံမှာသဘောထားတင်မာသူလို့လူသိများတဲ့သမရသည့်တာဝန်လွှဲယူဖို့နှိကလာတဲ့အချိန်မှာနိုင်ငံသားတွေအနေနဲ့ဒီမိုကရေစီနဲ့လွတ်လပ်ခွင့်တွေကိုကာကွယ်ရမှာနိုးနိုးကြကြရှိကြဖို့ သမရဘန်နီနိုအကီနိုကသတိပေးလိုက်ပါတယ်ဒီကနေ့တင်းနှင်းကနေနေမှာကျင်းပတဲ့စပိန်လက်အောက်ခံဘဝကလွတ်မြောက်ခဲ့တဲ့118ချိန်မြောက်လွတ်လပ်ရေးနေ့မှာသမရအကီနိုကမိန့်ခွန်းပြောခဲ့တာပါအဲ့ဒီမိန့်ခွန်းမှာလာမယ့်ဇွန်လ30ရက်နေ့တာဝန်ဆထမ်းဆောင်မဲ့ရွေးကောက်ခံသမရရိုဒရီဂိုဒူတာတေအနေနဲ့ကွယ်လွန်သူသမရဖာဒီနန်မာကိုစ်ရဲ့နှစ်20အုပ်ချုပ်ရေးကာလလမ်းကြောင်းအတိုင်းပြန်သွားနိုင်ခြင်းရှိတယ်လို့သတိပေးခဲ့ပါတယ်အနာရှင်မာကိုစာဖိလစ်ပိုင်ပြည်သူလူထုကိုလွတ်လပ်ခွင့်ကင်းမအောင်လုပ်ခဲ့ပြီးတကယ်လို့ကျွန်တော်တို့အားလုံးသတိကြီးကြီးနဲ့မနေကြရင်အနာရှင်ခေတ်ပြန်ရောက်သွားနိုင်တယ်လို့လည်းသူကသတိပေးလိုက်ပါတယ
်။တရုတ်နိုင်ငံတောင်ပိုင်းကွမ်ဂျိုခရိုင်နယ်ကရွာတွေမှာပြီးခဲ့တဲ့သတင်းပတ်နှောင်းပိုင်းကစပြီးရေလွှမ်းမိုးနေတာကြောင့်လူ3ဦးပျောက်နေပြီးထောင်ထဲချီတဲ့ဒေသခံတွေအိမ်တွေထဲမှာပိတ်မိနေတယ်လို့အနာပိုင်းတွေကပြောပါတယ်။ဒေသတွေမှာပြင်းထန်တဲ့မိုးတဲ့မုန်တိုင်းတန်ကြောင့်မိုးရေချိန် 73.4 စင်တီမီတာအထိရောက်ခဲ့ပြီးတချို့နေရာတွေမှာမြေပြိုကျခဲ့တယ်လို့ဒေသဆိုင်ရာမိုးလေဝသဌာနကပြောပါတယ်။ပြည်စစ်မီးပြတ်နေပြီးလက်နေလည်းပိတ်နေပါတယ်။လက်နေရှိမှုနဲ့ဒေသခံတွေကဲထုတ်ဖို့အရေးပေါ်ကူညီပေးလို့သားတွေဆေးလွှတ်ထားတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်ရှင
်။
နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုတင်ဆက်ပေးနေတာပါအရင်ဦးဆုံးနားဆင်ရမှာကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့အပြစ်ရသဘောတူညီချက်လက်မှတ်ထိုးမထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေဒီလပိုင်းအတွင်းမှာကိုတွေ့ဆုံမှုအစီအစဉ်ရှိနေပါတယ်။27ရာစုပင်လုံးညီလာခံကိုလည်းလာမယ့်ဩဂုတ်လမှာကျင်းပဖို့ရှိတယ်လို့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံခေါ်27ရာစုပင်လုံးညီလာခံဖြစ်မြောက်ရေးကော်မတီအတွင်းရေးမှူးကပြောပါတယ်အခုလိုညီလာခံဖြစ်မြောက်ရေးနဲ့ပတ်သက်ပြီးတက်မတော်ဘက်ကလည်းပူးပေါင်းပါဝင်မှုအပြည့်ရှိတဲ့အကြောင်းနဲ့ပြီးခဲ့တဲ့ဒီဇွန်လ9ရက်ကနေ12ရက်နေ့အထိတွေ့ဆုံပြီးတော့၄ရက်တာကျင်းပခဲ့တဲ့ညီလာခံအကျိုးပြင်ဆင်ရေးဆက်ကော်မတီတွေရဲ့ညှိနှိုင်းဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတော့ညီလာခံအကျိုးပြင်ဆင်ရေးကော်မတီအတွေ့အမှုဦးလာမောင်ရွှေကိုဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစဖြေပါတယ်
ဒီလာကံအတွက်ကိုထက်သွင်းစမ်းသပ်တဲ့အချက်တွေကိုဒီလေးရတာဆွေးနွေးကြပါပါ။ဒီအနေနဲ့ထဲမှာလည်းပြင်ဆင်ရေးဖက်ကော်ကိုဒီအနေနဲ့တိုင်းနာလက်နက်ကင်လက်မထိုးရတဲ့သူတွေဖိတ်ကြထားတယ်။ဒါကြောင့်မလို့သူတို့လည်းစောင့်မှန်လို့ကော်မတီရဲ့ဥက္ကဋ္ဌဒေါက်တာတမျိုးဝဲအနေနဲ့ဂျွန်လ၂ရက်၃ရက်၄ရက်ပေါ့လေဒီရက်တွေမှာချင်းမဲမှာတော်ရောက်ကုသုံခဲ့တဲ့တိုင်းနာကောင်းဆောင်တွေကိုဒီ review ဒီဒီနေမှာပါဝင်နိုင်ဖို့နဲ့ပြည်တွင်းကိုကျွန်တော်တို့လာရောက်ဆွေးနွေးနိုင်ဖို့ဒီနေ့ပဲထပ်ပြီးတော့ပြည်သားကထပ်ပို့လိုက်ပါအ
ဲ့တော့ဇူလိုင်လဆန်းမှာနောက်တစ်ကြိမ်ပြန်တွေ့မယ်ညှိနှိုင်းဆွေးနွေးပွဲမှာဒီ MCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေပါဝင်နိုင်ဖို့အလားအလာကရောဘယ်လောက်လောက်ရှိပါလဲရှင
်ကျွန်တော်တို့ခန့်မှန်းတာတော့အခုဒီနေ့ကျွန်တော်တို့ဒီဖိတ်စာပေါ့နော်ထပ်ပြီးတော့နောက်တစ်ကြိမ်ပို့လိုက်ပြီပို့လိုက်တဲ့အတွက်တစ်ဖက်က DPM ကကျွန်တော်တို့ကျေတော်ကြီးတွေကောင်းဆောင်နေနေလဲလေဒီလာတယ်မှာလာနေလို့ပြောနေတာပေါ့အဲ့လိုလာပြီးကျွန်တော်တို့ကော်ပြီးနဲ့လဲဆွေးနွေးနိုင်ဖို့လဲကျွန်တော်တို့ပြောနေတယ်ဒီကနမမတော်ဘောင်းလုံးနေတက်လာမယ်ဆိုတော့ဒီ framework တကြီးအစ်စ်ပေါ့လေဘူဘောင်းကျွန်တော်တို့တုံးတက်တဲ့ပွဲလို့ဟောမျိုးကျွန်တော်တို့ကလုတ်ချင်ပါတယ်အဲ့တော့တို့လဲအဲ့ဒီအချိန်မှာတော့ပါဝင်နိုင်ဖို့တော့ပြောနေထားတယ
်အခုဒီ27ရာစုပင်လုံးပြည်တော်စုငြိမ်းချမ်းရေးညီလာခံဖြစ်အောင်လို့ဒီဥဆောင်မဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့အပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တွေနဲ့တွေ့ဖို့ရောအစီအစဉ်ရှိပါလားရှင
်ဒီနေ့ဒေါက်တာဒီမျိုးဝင်းရဲ့ဖိတ်ကြားတာလည်းမှာလဲဒီအချက်လည်းနောက်ထပ်အချက်ချက်နေလည်းပါပါတယ
်ဟုတ်ကဲ့အဲ့တော့တို့တွေ့ဖို့အစီအစဉ်ရှိတယ်ပေါ့နော
်ဟုတ်ကဲ့ဒါတော့ဟိုအရင်ကျွန်တော်တို့ဒီချင်းမိုင်တွားတဲ့ရလဲဒီအလုပ်ဘောစတိစုံနေပါလဲဒါကြီးဆွေးနွေးထားတာရှိပါတယ်ဒါကြောင့်မလို့အခုထပ်ပြီးတော့ပဲဒီအစိုးရရဲ့ကော်မတီဘက်ကပဲထပ်ပြီးတော့ဒီဖိတ်စာကိုထပ်ပို့တော့ဖြစ်ပါတယ
်အဲ့တော့ဒီ၄ရက်တာဆွေးနွေးပွဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလည်းတက်တယ်ဒီ NCA ထိုးပြီးသားပေါ့နော်တက်မတော်ဘက်ကလည်းတက်တယ်ဆိုတော့တက်မတော်ရဲ့ပူးပေါင်းပါဝင်မှုနဲ့ဒီကြိုတင်ပြင်ဆင်မှုတွေမှာဆွေးနွေးမှုတွေနဲ့ပတ်သက်ပြီးတော့အားရကျင်းနေစရာရှိပါလားရှင
်ဟုတ်ကဲ့အများကြီးအားရကျင်းနေစရာကောင်းပါလေ၄ရက်တာဒီကြီးရာကြီးဒီကြီးမြန်အောင်တော့တက်မတော်ကမကြောက်ရမအငြင်းစားယူကြတဲ့ဒုတိယဘုရားကြီးချက်တော်ကြီးအပေါင်းပေါ့လေနှစ်ဖက်လုံးကဒီ၄ရက်တာလုံးမှာတကယ်ကိုပဲဒီနေ့ဒီပုံမှန်နဲ့အားမဆောင်တဲ့အကြမ်းလားဆွေးနွေးတဲ့အတွက်ကျွန်တော်အမြင်နဲ့တော့တော်တော်လေးအားရပါဗျာ
ဒီတီးကြစီတွေ့မဲ့ဟိုအဖွဲ့တွေနဲ့အပြစ်မရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တီးကြစီတွေ့ဖို့အစီအစဉ်တွေကရောဘယ်လိုများရှိပါလဲရှင
်ဆရာဒီမျိုးတို့ဆရာဦးသိန်းတို့ဦးဆောင်တဲ့အဖွဲ့လည်းကျွန်တော်တို့ဒီစီလူလူ SP လို့ SC လို့တော့ကျွန်တော်တို့မိုင်းလာအဖွဲ့တွေကိုတွားတွေ့နိုင်လို့တော့လာမယ့်ပတ်ထံတော့တော်တော်လေးပြင်ဆင်နေရခင်ဗျာလာမယ့်ပတ်ထံမှာပဲအဲ့ဒါပြည်ကြီးကဖြစ်မယ်လို့ထင်ပါတယ်ဒါကကျန်တာတော့ဒီနာဟိုအေးအေး ကျလန်ဒီ MND 3ဘွဲ့နဲ့နာသားဆိုတဲ့အဲ့တစ်ခုပဲကျွန်တော်တို့ဒီနောက်ဘက်ကုံရမှာအဲ့တစ်ခုပဲကြံပါလိမ့်မယ်သူတို့ကလည်းဒီလမကုံမှာပဲဒီလမ်းရှာပြီးတော့တွေးဆုံပြီးကျွန်တော်တို့ခိတ်ကြဖို့ပါပဲဒါဆိုရင်တော့ကော်မတီရဲ့ဒီတွေးဆုံခိတ်ကြတဲ့အဆင့်အားဒီလဆလာမကုံမှာပြည့်ပြတ်ပါပါလိမ့်မယ်ဒီခိတ်ကြထားပြီးသားလူတွေပေါင်းနိုင်တဲ့နီလန်းတွေကိုကျွန်တော်တို့ထပ်ပြီးတော့နှစ်ဖက်ရှာကြဖို့ပါပဲဒါတွေလည်းလာမယ်လာရမှာလုံနေတယ်လို့ယူဆပါတယ်ဒါဆိုရင်တော့အောက်ကကြောက်လောက်မှာတော့ဒီညီလာခံကကျင်းပမှန်ပြီလေအများကြီးမြင့်ချက်တော့ပါအ
ဲ့တော့ပြည်တော်စုငြိမ်းချမ်းရေးညီလာခံကဒီအလုံးပါဝင်နိုင်မဲ့ညီလာခံတစ်ခုဖြစ်ဖို့အတွက်အလားအလာကဘယ်လိုများရှိနေပါလဲဘယ်တော့လောက်များကျင်းပနိုင်ကြရောရှိပါလဲရှင
်ကျွန်တော်နားလဲတာတော့အခုထိကျွန်တော်တို့ဒီထင်ရှားမှုတွေပေါ့လေဆွေးနွေးမှုတွေကတော့ကောင်းနေပါလေညီလာခံတို့ရောဒီအောက်ကလာတဲ့မှာကျွန်တော်တို့ကျင်းပနိုင်တယ်လို့ကျွန်တော်ထင်ပါတယ်အောင်စားကြည့်နေတော့ဒီလာကစော်ပြီးကျင်းပနိုင်နေတယ်ငင်းငယ်ဖြစ်စဉ်တွေယုံကြည်မှုရလည်းငင်းငယ်ရရင်တော့တရက်ပဲစော်ရတယ်တရက်ပဲအကျိုးရှိတာမျိုးတော့ပြောထားတဲ့တော်အော်ဂူလာထဲမှာတော့လုပ်ကုန်လို့ဖြစ်မယ်လို့ထင်ပါတယ
်ဒီနေ့စေတန်းဆာမေဘွဲမှာကြာရှုံးတဲ့လူအတော်လေးများပါတယ်မြန်မာနိုင်ငံခေတ်အဆက်ဆက်မှာစေတန်းအောင်ဘူးဘာကြောင့်များဒီလောက်ခက်ခဲနေရတာပါလဲကျောင်းသားတွေကပဲညံ့နေတာလားပညာရေးစနစ်ရဲ့ချုပ်ရင်းချက်ကြောင့်ပါလားစေတန်းကြရှုံးကတက်လူငယ်တွေရဲ့ဘဝတလမ်းမှာအခက်အခဲအတားအဆီးဖြစ်နေသလားဆိုတာအခုလာမယ့်အင်္ဂါညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးကြတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ VOA ရဲ့အင်္ဂါညဒရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။အခုဆက်ပြီးတနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။နိုင်ငံတကာကိုရင်ပေါင်တန်းနိုင်မှုဆိုရင်မြမပညာရေးစနစ်ကိုပြုပြင်ပြောင်းလဲရလိမ့်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဖိတ်ခေါ်တဲ့2016 Youth Leadership Program လူငယ်ကောင်းဆောင်မှုမြင့်တင်ရေးသင်တန်းကိုမြမပြည်ကိုစားပြုတက်ရောက်လာတဲ့ကျောင်းသူနှစ်ဦးကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဧပြီလကနေစလို့မေလ၁ရက်နေ့အထိတလကြာတဲ့ဒီအစည်းအဝေးမှာအမေရိကန်လူငယ်တွေနဲ့မြမအပါအဝင်အာဆီယံနိုင်ငံတွေကလူငယ်တွေကြားယဉ်ကျေးမှုဖလှယ်တာလုပ်ငန်းတွေကိုဘလို့ဖော်ဆောင်မလဲဆိုတဲ့အပိုင်းတွေဆွေးနွေးခဲ့ကြပါတယ်။ဒီလူငယ်ကောင်းဆောင်မှုတင်တန်းကိုတက်ရောက်လာတဲ့မက်ခင်ရွှေစင်ဦးနဲ့မက်ဆူဇန်ဝင်းလက်တို့ကို VOA Studio မှာကိုညံဝင်းအောင်တွေ့ဆုံမေးမြန်းထားတာမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမှာနားဆင်ပါရှင
်မက်ခင်ရွှေစင်ဦးမက်ဆူဇန်ဝင်းလက် VOA ကိုအခုလိုလာရောက်ပြီးတော့ကျွန်တော်တို့တွေ့ဆုံမေးမြန်းခွင့်ပေးတာကျေးဇူးတင်ပါတယ်ပထမဦးဆုံးသိချင်တာကဒီအမေရိကန်ပြည်ထောင်စုကို Youth Leadership Program အတွက်လာတယ်လို့သိရပါတယ်။အဲ့တော့ဒီမှာဟိုရောက်ရှိနေစဉ်အတွင်းမှာဘာတွေကိုဆောင်ရွက်ရပါလဲခဏ။မက်ခင်ရွှေစင်ဦးကအရင်ပြောပြပေးပါဦး။
ကျွန်မတို့အနေနဲ့အခုလာတဲ့ UHJ ကတော့ပေါ့နော်ဒီ Youth Leadership Program ပေါ့ခေါင်းဆောင်မှုဆိုင်ရင်မြင့်တင်တဲ့သင်တန်းပေါ့နော်အဲ့ဒါလာတက်ရတာပေါ့နော်အဲ့တော့ဒီမှာဘာလေးလာအောင်ဆိုတော့ကြတော့အများကြီးပဲကိုထင်မှတ်မထားတဲ့ဟာတွေအများကြီးကိုလေ့လာခဲ့ရပါတယ်။အခုဒီ program ထဲမှာလည်းတမိအကြိုက်ဆုံး program ပြောရမယ်ဆိုလို့ရှိရင်ဟိုဟာ diplomatic session ပေါ့နော်။သူကအရက်မိုက်တဲ့အဲ့ session တခါမှအဲ့လိုမျိုးဘဝမှာအဲ့လိုမျိုးမတင်ဘူး။တန်တမန်နီးနဲ့လမ်းတကြပေါ့နော်ဒီကိစ္စတစ်ခုဖြစ်လာပြီဆိုဘယ်လိုဖြေရှင်းမလဲဆိုတဲ့ဟာမျိုးအဲ့ဒါတော်တော်ကိုမိုက်တဲ့ program အဲ့ဒါထည့်ပေးတာအရင်ကျေစုတင်တယ်ဒီဟာ
။အဲ့တော့ Mass Susan Winland ရဲ့အတွေ့အကြုံလည်းပြောပြပါဦး
။ဟုတ်ကဲ့တမိနေနဲ့ဒီ program ကိုတော့ရည်ရချက်ရှိရှိရှောက်ခဲ့ရပါ။ဟိုရတော့တော့လည်းတော်တော်လေးပျော်မိပါတယ်။ဒီကိုရောက်လာတော့ကိုမထင်မှတ်တာလေးတွေနဲ့ကိုတွတ်ထားတဲ့ဟာဒါလေးတွေတော့ဖြစ်လိမ့်မယ်လို့ထင်ထားတဲ့ဟာလေးတွေလည်းဖြစ်ခဲ့ပါတယ်
။ဥပမာဘယ်လိုဟာမျိုးလဲခင်ဗျ
။ဥပမာအဖြစ်ဒီကလူတွေပေါ့နော်လူတွေအကြောင်းပြီးတော့သူတို့ student life အကြောင်းကို
အဲ့ဒါကဒီ American ចောင်းသားတွေရဲ့ဘဝကိုပြောချင်တာ
ပါ။ဟုတ်ကဲ့ရှင်ဟုတ်ကဲ့ရှင်။အရင်ကတော့ဟိုသူတို့ပေါ့ပေါ့ပါပါနေမယ်လို့ထင်တာပေါ့နော်။ဒါပေမဲ့ဒီမှာတကယ်ရောက်လာတော့ကျတော့မြန်မာနိုင်ငံနဲ့တအားကွာနေတာကိုတွေ့ရပါတယ်။အထူးသဖြင့်တော့မြန်မာနိုင်ငံမှာ musical net sport ကိုလုံးဝအားမပေးဘဲနဲ့ဒီမှာက musical net sport ကိုတအားအားပေးပြီးတော့လူတိုင်းကလိုက်စားနေတော့တမိနေနဲ့တအားလဲနည်းနည်းဝမ်းသာမိပြီမယ်။ဒါပေမဲ့မြန်မာနိုင်ငံအတွက်ပြန်စဉ်းစားရင်လည်းဝမ်းနဲ့မိရယ်ပေါ့နော်။ဒါလေးတွေကကိုမထင်မှတ်ထားတဲ့ဟာလေးတွေဖြစ်လာတဲ့ပုံစံမျိုးပေါ့။
အဲ့တော့ဒီ youth leadership program က ဘယ်နှချိန်မြောက်ဖိတ်ခေါ်တာမျိုးလဲခဏမခင်ရွှေစင်ဦ
းဟုတ်ဒါ69ချိန်မြောက်လို့သိရတယ်ဟုတ်9ချိန်မြောက်ဖိတ်ခေါ်တာဒီအာဆီယံ10နိုင်ငံကသူကတနိုင်ငံက6ရောက်စီအကုန်လုံးသူကခေါ်လိုက်တာဆိုတော့ဒီမှာအကုန်လုံးအယောက်60ပေါ့အဲ့တော့သူက culture exchange program လည်းဖြစ်တယ်တရားတရားဒီသမီးတို့ကဒီ American culture တခုရဲ့လေ့လာတာမဟုတ်ဘူးဒီအာဆီယံ10နိုင်ငံလုံးမှာရှိတဲ့အကုန်လုံးလူတွေရဲ့ culture တွေကိုပါလေ့လာပြီးတော့သူတို့နဲ့ exchange လုပ်ပေးရတာပေါ့နော
်အဲ့တော့မခင်ရွှေစင်ဦးအတွက်ကလက်တွေ့မှာဘယ်လိုအသုံးတက်မယ်ထင်ပါလဲ
ဟုတ်လက်တွေ့မှာဘယ်လိုပြောမလဲဒီနိုင်ငံတနိုင်ငံထဲမှာတော့မှာကို community တခုမှာတနည်းအားမှာဖြစ်လာပြီဆိုလို့ရှိရင်ဘလို organize လုပ်မလို့ဘလို manage လုပ်မလို့ဆိုတဲ့ဟာမျိုးပေါ့နော်လုံးဝ apply ပြန်လုပ်လို့ရတယ်အဲ့ပုံစံကဟုတ်ပြဿနာတခုဖြစ်လာပြီဆိုလို့ရှိရင်ကိုယ့်ရဲ့ situation ကဘယ်နေရာမှာရှိနေမလဲဆိုတဲ့ဟာမျိုးကိုကောင်းကောင်းကိုယ့်ရဲ့ကိုယ်ကိုစဉ်းစားလို့ရတယ်ကိုကဒီပြည်နေရာမှာဆိုလို့ရှိရင်ငါဘလို့လုပ်မလဲပေါ့နော်အဲ့လိုမျိုးစဉ်းစားရတာအရင်အဆင်ပြေတယ်ဟုတ်ကဲ့ဟုတ်ကဲ့
အဲ့တော့မဆူဆန်ဝင်လာရောမြန်မာနိုင်ငံအတွက်ပေါ့လေဘလို့အကျိုးဖြစ်ထွန်းစေမယ်လို့တွေးမိလိုက်ခင်ဗျာ
ဟုတ်ကဲ့ရှင်။တမိနေနဲ့တော့အများကြီးအကျိုးပြုမယ်လို့ထင်ပါတယ်။ဒီကနေပြီးရလာတဲ့ပညာရှင်တွေနဲ့ကိုယ့်နိုင်ငံဘလို့အထောက်ပံ့လုပ်ပေးမလဲဆိုတဲ့ Civic Action Plan ဆိုတာဒီလုပ်ပေးရတယ်တမိတို့လုပ်ရတယ်ပေါ့နော် program ကို။အဲ့တော့တမိတို့အခုမြန်မာနိုင်ငံအနေနဲ့ပါလာတာ6ရောက်ပေါ့နော်။အဲ့တော့တမိတို့6ရောက်အနေနဲ့ဘာ program လုပ်ဖို့စဉ်းစားထားလဲဆိုတော့ Tea Shop ပေါ့နော်လက်ဖေးဆိုင်ပေါ့မြန်မာနိုင်ငံမှာလူများတိကျတဲ့အတိုင်းပဲလက်ဖေးဆိုင်တော်တော်များပါတယ်အသက်မပြည့်ပဲနဲ့အလုပ်လုပ်နေတဲ့ကလေးတွေစာဝတ်နေရေးအတွက်လုပ်နေတဲ့ကလေးတွေအတွက်သမီးတို့အကူအညီပေးဖို့အစီအစဉ်ရှိပါတယ်ဒီ program ကနေတစဉ်ရလာတဲ့ plan ပေါ့နော်ဒီရလာတဲ့ idea ပေါ့
ဒီနေရာမှာပေါ့နော်သူတို့မိသားစုအတွက်ဝင်ငွေရှာနေတဲ့ဒီကလေးတွေကိုပညာရေးအစီအစဉ်သွားလုပ်ပေးခြင်းအဖြစ်သူတို့မိသားစုအတွက်ဒီဝင်ငွေဝင်လန်းကိုမထိခိုက်စေနိုင်ဘူးလားခင်ဗျာ
ဟုတ်ကဲ့ရှင်ဒါကတော့တကယ်စဉ်းစားကြည့်မယ်ဆိုထိခိုက်နိုင်ပါတယ်အဲ့တော့တမီးတို့ကဒီပြဿနာကိုဖြေရှင်းဖို့အတွက်စင်တူအင်ဂျီတွေပေါ့နော်တမီးတို့ခု CF ကနေပြီးထားတာဖြစ်တဲ့အတွက် CF အင်ဂျီဖြစ်စေ motivation ဖြစ်တဲ့စိတ်တက်ခွန်အားဖြစ်စေတဲ့စာသားတွေပါတယ်ပေါ့နော်အင်ဂျီမျိုးဝစ်ပြီးတော့တမီးတို့ခုပြီးတော့အလုပ်လုပ်ပေးမယ်ပေါ့နော်သူတို့နေရာမှာဝင်ပြီးအလုပ်လုပ်ပေးတာဖြစ်တဲ့အတွက်လူစားထိုးလိုက်တယ်လို့ဖြစ်သွားပါတယ်အဲ့တော့9ယောက်ကလေး9ယောက်ရှိရင်အဲ့ကလေး9ယောက်ကိုအဲ့ဒီလက်ဖေးဆိုင်ထဲထုတ်ပြီးသမီးတို့အဲ့9ယောက်ဝင်ပါပါရလာတဲ့ပတ်စံပေါ့နော်သမီးတို့ daily income ရလာတဲ့ပတ်စံသမီးတို့မယူပါဘူးခုနကလေးတွေပြန်ပေးပါပါအဲ့တော့သူတို့အနေနဲ့မထိခိုက်ဘူးပေါ့နော်တခါဒီ program ကနေမှတစဉ်ဒီကိုယ့်ရဲ့လူမှုအတိုင်းပိုင်းပုံမင်းချင်ကိုပြန်ပြီး supportive လုပ်ဖို့အတွက်ထောက်ပံ့ပေးထားတဲ့ US dollar 850လေးရှိပါတယ်။ဟု
တ်ကဲ့။
အဲ့တော့တမီးတို့ဒီပတ်စံကိုလည်းကောင်းကောင်းလေးအသုံးချဖို့လိုအပ်မယ်လို့အများကြီးမျှော်လင့်ပါတယ်။အသုံးချမှလည်းတကယ်ပါ
။ကလေးတွေကိုဘယ်လိုမျိုးလုပ်ပေးမှာပါလဲ
။ဟုတ်ကဲ့ရှင်။တမီးတို့အခုအနေနဲ့စဉ်းစားထားတာတော့ပထမဆုံးတော့သူတို့အတွက် ABCD ကခကကငါပေါ့ဒါကတော့အခြေခံပေါ့နော်သူတို့ရေးတက်ဖတ်တက်ပြောတက်လောက်အောင်ပေါ့နောက်တစ်ခုကတော့ဒုတိယအနေနဲ့ English ကိုလုပ်ပေးဖို့အစီအစဉ်ရှိပါတယ်ဒါက volunteering အများကြီးလိုတဲ့ကိစ္စလည်းဟုတ်ပါတယ်တမီးတို့9ယောက်6ယောက်နဲ့လုပ်လို့ရတဲ့ကိစ္စလည်းမဟုတ်ပါဘူးအဲ့တော့တမီးအနေနဲ့အခုတောင်းဆိုချင်တာကတမီးတို့ဒီ program ကိုဒီကနေပြန်ပြန်ချင်းစပြီးတော့ account ထဲ follow မှာပါအဲ့တော့ဒီ VOA ကနေတမီးတို့ဒီလို platform တစ်ခုပေးလိုက်တဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ဒီကနေ့တမီးတစ်ခုပြောချင်တာက volunteering ကိစ္စတွေကိုတမီးတို့ကူညီပြီးတော့လုပ်ပေးဖို့ပါဒါကတစ်ခုလည်းလုပ်နိုင်တဲ့ကိစ္စမဟုတ်ပါဘူးတမီးတို့စလုပ်လိုက်ရင်နောက်ကဟာတွေလိုက်လာမယ်လို့တကယ်မျှော်လင့်ပါတယ်အဲ့တော့ one is victory then everyone is victory ဆိုတဲ့စကားပုံရှိပါတယ်တယောက်စလုပ်ရင်နောက်ကလိုက်လာမယ်လို့ပြောချင်တာပါအဲ့တော့တမီးနေနဲ့ volunteering ကိုအများကြီးမျှော်လင့်မိပါတယ်
ဟုတ်ကဲ့ပေါဝန်းကျင်ပါရောဒီကိုလှုပ်ချင်တာဟာဝမ်းကူပြီးတော့လုံးမဲ့လူတွေရှိမယ်လို့မျှော်လင့်တာလား
ဟုတ်ကဲ့ရှင်တမီးနေနဲ့အများကြီးမျှော်လင့်မိပါတယ်ဟိုမဖြစ်လာခဲ့ရင်တော့မှတမီးအခုကျောင်းတက်နေတဲ့ကျောင်းတငယ်ချင်းတငယ်ချင်းပေါ့နော်ဟိုတမီးရဲ့ classmate roommate တွေပေါ့အဲ့ဒီကနေတစဉ်စပြီးလှုပ်ဖို့မျှော်လင့်ပါတယ်နောက်ပိုင်းတော့အများကြီးလိုက်လာမယ်လို့တမီးတကယ်မျှော်လင့်ပါတယ်မြန်မာနိုင်ငံမှာဘလို့ဖြစ်နေလဲဆိုတော့အင်္ဂလိပ်စာကသူငယ်တန်းကလေးကတက်လာတာဖြစ်ပင်မဲ့လို့သူများနဲ့ရှင်လာရင်ဘာလို့မပြောနိုင်တာလဲဆိုတဲ့ကိစ္စအများကြီးရှိပါတယ်အဲ့တော့ကိုကရဲရဲဝုံးဝုံးမပြောနိုင်တာတခုကိုတမီးတို့အနေနဲ့ပေါ့နော်ဖျောက်ပေးဖို့လဲအစီအစဉ်ရှိပါတယ်အဲ့တော့ဒီ youth အနေနဲ့ကမြန်မာနိုင်ငံမှာလူငယ်တွေတအားတော်ပါတယ်မတော်တာမဟုတ်ပါဘူးအဲ့တော့ဒီ scholarship အနေနဲ့တမီးတို့ supportive တခုပေးလိုက်တယ်လို့ဖြစ်သွားတဲ့အတွက်တမီးတို့အတွက်အများကြီးအသုံးပင်ပါတယ်
အဲ့တော့အခုလာတဲ့သင်တန်းအစီအစဉ်မှာမြန်မာနဲ့အာဆီယံလူငယ်ခေါင်းဆောင်တွေပေါ့ဘလို့ကွာခြားချက်တွေကိုအထူးမြင်ရလဲမတ်ခင်ရွှေစင်ဦးပြောပြပါဦ
းဟုတ်သူမိနဲ့ပြောရမယ်ဆိုလို့ရှိရင်အရန်ကိုကွာပါတယ်အရန်ကိုကွာတယ်ဟိုထင်လက်ထင်မထားဟိုအာဆီယံနိုင်ငံတွေအလောက်တော်တယ်ဆိုပြီးတော့ပေါ့ အခုအရှိရပြေးရဆိုလို့ရှိရင်စင်ကာပူတော်တော်ဒါထည့်ပြောစရာမလိုအောင်အကုန်လုံးသိတယ်ကောင်းတယ်ပေါ့နော်ပြီးတော့ Brunei တို့ပြီးတော့Thailand ကတော့သူဟိုဘယ်လိုပြောမလဲသမီးတို့သူ education system သမီးအဓိကကြည့်ရတော်မတော်ဘူးဆိုတာလေကလေးတွေကဘယ်လောက်စမဖြစ်တော့ဆိုလို့ရှိရင်သူ critical thinking ပေါ့နော်ကိစ္စတစ်ခုခုဆိုလို့ရှိရင်ဖြန့်တွေးနိုင်တယ်သူတို့စီမှာသိရမလားသမီးတို့မြန်မာနိုင်ငံ education system ဘယ်လိုဖြစ်နေအောင်ဆိုတော့အကုန်လုံးသိရတဲ့အတိုင်းပဲဆိုပြောမလဲဒါဆိုလို့ရှိရင်ဒါကြည့်ဒါကြက်ပဲကလေးတွေကဟိုတွေးတတ်အောင်လည်းမသင်ပေးဘူးကလေးရတွေ့လဲမတွေ့နိုင်ဆရာဒါဆိုလို့ရှိရင်ဒါပဲအကုန်လုံးသိပါတယ်အစေးတွေပါတယ်အစားအကုန်လုံးဘယ်သူမှကွက်နေကူမရေးနိုင်ကြဘူးပေါ့နော
်အ
ဲ့လိုမျိုးဒါကဒီ system တစ်ခုကြောင့်ဖြစ်တာပေါ့နော
်
ဟုတ်ကဲ့ဟိုမျောလဲမိပါတယ်အခုဟိုအမေစုကလည်းဟိုနိုင်ငံရဲ့ခေါင်းဆောင်ပေါ့နော်အဲ့ဒီ system တစ်ခုလုံးပြောင်းလဲမယ်လို့လည်းတကယ်မျောလဲမိပါတယ်တခုနိုင်ငံကိုပြောင်းလဲခြင်းလို့ရှိရင်ပညာရေးကောင်းမှပြောင်းလဲလို့ရတယ်သမီး strongly believe ဖြစ်တဲ့ဟာကိုသမီးပြောပြတာ
ဟုတ်ကဲ့ဒီ
ပညာရေးမကောင်းလို့ရှိရင်တော့အဆင်မပြေဘူးအခုသူများနိုင်ငံတွေကဘာလို့တာအောင်သမီးကြီးကြီးရဲ့အချိန်မှာသူတို့နိုင်ငံပညာရေးစနစ်အရင်ကောင်းတယ်အရင် support လုပ်ပေးတာ
ဟုတ်ကဲ့အဲ့တော့ဟိုမာကင်ရွှေစင်ဦးကိုမေးချင်တာကဒီအာဆီယံ10နိုင်ငံကလူငယ်ခေါင်းဆောင်လေးတွေနဲ့တွေ့တဲ့အခါမှာပေါ့လေဒီမြန်မာနိုင်ငံအတွက်ပေါ့လူငယ်တွေကြားမှာဘာတွေဖြည့်ဆည်းပေးဖို့လိုအပ်နေတယ်လို့အတွေးဝင်မိလဲနော
်အဲ့တော့ပြန်ပြောရမယ်ဆိုလို့ရှိရင်တော့လူငယ်တွေအတွက်ဆိုလို့ရှိရင်တော့ education ပေါ့ပြီးတော့မြန်မာနိုင်ငံကအခုကြီးကြီးရတာသမီးတို့ပေါ့ရင်ပေါ့ကလေးအမြင့်မကျယ်ကြအောင်ဖြစ်နေရဟုတ်ဟိုအဲ့ဒါလည်းဒါနိုင်ငံနဲ့လည်းဆိုင်တာပေါ့နော်သူတို့နိုင်ငံကတည်တဲ့အတိုင်းမတားဟိုအောက်ရောက်နေအခုအာဆီယံဆန်နိုင်ငံမှာဆိုသမီးကြီးကြီးလိုက်ပြီဆိုသူတို့နိုင်ငံအနောက်ကကြီးလို့ရှင်300လောက်မှရှိနေတယ်ဟုတ်ကိုနောက်မှာနှစ်နိုင်ငံလောက်ပဲရှိတော့တယ်ပေါ့အရင်အောက်ကြာဆိုတော့ကြာတော့အဲ့တော့နိုင်ငံကမတွေ့တော့ကြာတော့ဘယ်လိုပြောမလဲတခုဆိုလို့ရှင်ဘာမှမသိဘူးအဲ့လိုဖြစ်နေတာ
မသိဘူးဆိုတာကဟိုသတင်းအချက်လက်မရတဲ့အပေါ်မှာဆိုင်တာလားဘယ်လိုမျိုးလဲ
ဟုတ်တယ်အဲ့နီးပညာပိုင်းမှာလည်းအရန်အားနေတယ်ပေါ့အခုမြန်မာနိုင်ငံကကလေးတွေအနေနဲ့ပေါ့အခုနောက်ပိုင်းတော့တော်တော်ဟိုဘယ်လိုပြောမလဲဖုန်းတွေပေါ်သွားတာပဲကျေးဇူးတင်ရမလို့လားပဲမသိဘူးအဲ့လိုမျိုးတော်တော်များများတော့အဲ့လိုမျိုးသုံးပြီးဒါမဲ့ဟို Facebook တွေပါတယ်သုံးတာလည်းဟိုကောင်းတဲ့ဘက်ကသုံးတယ်ဆိုလို့ရှိရင်တော့ကောင်းတာပေါ့နော်ဟိုလိုမျိုးချက်တင်လောက်ဆိုတော့ဘာမှဖြစ်မလာဘူးပေါ့နော်အခုဒီမှာဆိုပါတွေ့အောင်ဆိုဟိုတမီးတို့က own our own ကြီးပဲအကုန်လုံးဒီမှာတခု
ဒီဟုတ်တယ
်ကိုကနေကိုအကုန်ကိုတို့ကိုထားလောက်ရအခုသမီးတို့ဒီမှာအခု Washington DC ရောက်လာတယ်မလားအဲ့ Metro စီးတာမြေရွာထားစီးတာကိုကနေကိုစီးရတာအဲ့တော့ဒီဟာလေးဆိုတော့ဒီမှာ technology ဆိုတာအရင်အသုံးဝင်သွားပြီသိရမလားဒါရောဒီနေရာကိုဘယ်လိုသွားမလဲဘယ်လိုရှာမလဲဘာညာဆိုတော့ကြတော့အဲ့တော့ the biggest students တွေအနေနဲ့ဒီ ASEAN ဆန်သူတို့တော့ကလွဲနေတယ်သမီးတို့တော့ကခက်တယ်ဒါပုံပုံလင်းလင်းပြောတာအဲ့လိုမျိုးကြတော့ဒီကဘာလို့အဲ့လိုကြီးကွာဝါတော့ဆိုတော့ကြအဓိကပညာရေးဆန်နေကြအောင်ပဲ
Mass Susan Winlet ပြောအောင်
โอเคตะมี้นี่เนี่ยอม้าโอทับไปพี่ပြောชินน่ะก็ลูกฤณีเนี่ยปัญญาเยไม่ก้าวลูกกูไม่ก้าวเสียไม่รู้สุดแล้วต้วยမျိုးတော့လုံးဝမဝင်စီချင်ပါဘူးปัญญาเยไม่ก้าวน่ะก็တော့ဒါကိုနိုင်ငံရဲ့တက္ကနာပေါ့เนาะအမေစုလဲတက်လာပြီဆိုตะมี้တို့အများကြီးမျောလင်းမိပါတယ်เจ้าသူเจ้าသားဖြစ်နေတော့ပို့ပြီးမျောလင်းမိတာပေါ့เนาะအဲ့တော့ตะมี้นี่เนี่ยทับပြောชินน่ะก็เจ้าသူเจ้าသားရဲ့အနေနဲ့ကိုယ့်ရဲ့ University ကိုယ့်ရဲ့เจ้าမှာเจ้าเนี่ยสาติงกงสาติงคันเน่มาเว้ยตั้วไปไม่ถ่ายนี่ปูบัวอะแล้ว University มาบาชิแหละโหเจ้ามาบาชิแหละตัวหมายนี่บาลงนี่แหละกูบาลงไปอ่ะมะเลยอะห่านี่ตะแกอะต้องเหมมาเลยตะมี้นี่เนี่ยเจ้ามาอะห่านี่ไล่ลงแค่ได้ด้วยอะคูดีมาอะญาเนี่ยอะลุลงได้คามาทีมเวิร์คဆိုတော့อะญาเนี่ยဘယ်လိုလုပ်ရမလဲဆိုတဲ့ကိစ္စဒါအသုံးဝင်လာတယ်ပေါ့เนา
ะ
အဲ့လိုမျိုးဟိုเจ้าတို့เจ้าနိုင်နေねဒါဆိုဒါပဲမလုပ်ပြီးဘူးเนาะกูတယောက်ထဲကနေစပြီးတော့ပြောင်းလဲပေးဖို့ပေါ့တကယ်လို့ဖြစ်နိုင်ကိုတငယ်ချင်းတွေကဆွဲခေါ်ပေါ့ဟိုငါတို့ကြောင်းမှာတော့ဒါရှိရနေမပါချင်ဘူးလားပေါ့အဲ့လိုမျိုး motivation လုပ်ပေးပြီးတော့ဆွဲခေါ်စီချင်ပါတယ်ပညာရေးမကောင်းတာကတော့သူတို့လည်းအားလုံးလက်ခံပါတယ်ဒါပေမဲ့ဒါကိုပဲအပြစ်ပုံချပြီးကိုကတိုးတက်ရတိုးတက်ကြောင်းမရှာတော့ဆိုရင်တော့ဒါမဖြစ်သင့်ဘူးပေါ့နော်အဲ့တော့တမီးနေနဲ့အားလေးပြောချင်ပါရှင်ဟုတ်ကဲ့ပါ
နောက်တစ်ခုတွေ့ရတာထည့်ပြောချင်လို
့ဟုတ်ကဲ့မခင်ရွှေစုံဝင်ပြောပ
ါမြန်မာနိုင်ငံအဲ့လိုမျိုးကလေးတွေကတင်တဲ့စာတွေအကုန်လုံးလက်တွေ့ကိုယ့်ဘဝမှာအသုံးချလို့မရဘူးဖြစ်နေရ။သမီးပြောချင်တဲ့ပညာရေးမကောင်းဆိုတာအဲ့ဒါကိုပြောတာ။လက်တွေ့ပြန်ပြီး apply ပြန်လုပ်လို့မရဘူး။အဲ့တင်လိုက်တဲ့ဟာတွေအကုန်လုံးကဟုတ်။အဲ့ဒါလေးတစ်ခုပေါ့နော်
။ဟုတ်ကဲ့။မတ်ခင်ရွှေစင်ဝင်းရောမတ်ဆူဇန်ဝင်းလာရောကျွန်တော်တို့ video ရာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ကျေးဇူးအများကြီးတင်ပါတယ်။သမီးတို့အနေနဲ့ဒီကနေ့တစင်ပြောခွင့်ရလို့ကျေးဇူးအများကြီးတင်ပါတယ်ရှင်
။ဟုတ်ကဲ့ဟုတ်ကဲ့ပါ။ကျေးဇူးတင်ပါတယ
်။ကိုညာဝင်းအောင်စီစဉ်တင်ဆက်တဲ့မြမဒီမိုကရေစီရေးရာဆွေးနွေးခန်းဖြစ်ပါတယ်ရှင
် VOA မြမပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA American တန်ကနေ2016ခုနှစ်ဇွန်လ12ရက်နေ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်လေးကိုည10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့တနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးပါမယ်ရှင်။အရင်ဦးဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မအေးတန်တာကျော်စီစဉ်တင်ဆက်တဲ့မြမပြည်မှပေးစာများကဏ္ဍဖြစ်ပါတယ
်။မင်္ဂလာပါရှင်။ဒီလိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါမယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေလီတပုတ်နဲ့လည်းဖျော်ဖြေပေးမယ်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြစ်တာဒေလတ်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုတော့ပထမအဆုံး VOA အစီအစဉ်တွေကိုနားဆင်ပြီးတော့အစာပြန်ရေးလာကြတဲ့သောရရှင်ရဲ့စာတွေကိုအရင်ဖော်ပြပေးသွားခြင်းပါတယ်။ဇီးကုံမျိုးကအရှင်ပညာတိဟဖြစ်ပါတယ်။ဒီဖုန်းကVOA မြန်မာမင်္ဂလာပါလို့အစာချီပြီးတော့
မင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်ခင်ဗျာအစီအစဉ်လေးစုံလင်ကောင်းမွန်တယ်လို့လွှင့်ထုတ်တဲ့တနေ့တာအချိန်ရေအတွက်ကလည်းကဘာပေါ်မှာအများဆုံးပါဒါကစေတနာဘလဘွားနဲ့သောတာရှင်တွေအပေါ်လေးစားမှုကိုပြတာပါ VOA မြန်မာဝိုင်းတော်သူဝိုင်းတော်သားအားလုံးထာဝရအောင်မြင်ပျော်ရွှင်ကြပါစေ
မေတ္တာနဲ့ဆုမွန်ချွေလာတဲ့ဇီကုံမျိုးကအရှင်ပညာတိဟဖြစ်ပါတယ်ပေးဆုနဲ့ပြေးပါစေလို့ဆုတောင်းမိပါကြောင်းဒီဖုန်းဖုန်းကိုပြန်ပြီးတော့ရှောက်ထားခြင်းပါတယ်American သုံး EDM အသုံးနှုန်းသင်ခန်းစာကိုနားဆင်ပြီးတော့ရေးလာတဲ့သောရရှင်စောစောကတော့
မင်္ဂလာပါ VOA ကျွန်တော် VOA ကိုနားဆင်လာတာဆယ်စုနှစ်လောက်ရှိပြီလားတော့မသိတော့ပါဘူးကျွန်တော်မှတ်မိသလောက်တော့ VOA ကို၈တန်းနှစ်ကျောင်းသားဘဝတုန်းကပါအဲတုန်းကစကားပြောကြရအောင်ဆိုတဲ့အစီအစဉ်လည်းပါပါတယ် VOA ကြောင့်ဘုဒ္ဓတရားတော်တော်လေးလေးရကျေးဇူးလည်းတင်ပါတယ် VOA အခုဆိုရင် website မျက်နှာပေါ်မှာကိုနားဆင်နေတဲ့အစီအစဉ်ကိုစိတ်ကြက်ရွေးချက်ပြီးနားဆင်လို့ရတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်VOA ဝန်တော်သားတွေရှင်လန်းချမ်းမြေ့ကြပါစေဆက်လက်အားပေးလေပါ VOA
သူက American သုံး EDM အသုံးနှုန်းများအင်္ဂလိပ်စာသင်ခန်းစာအစီအစဉ်အပြင်တခြားအစီအစဉ်တွေကိုပါနားဆင်ပြီးတော့နှစ်ချရပါတယ်လို့ရေးလာတာပါဟုတ်ကဲ့ဒီသောရရှင်ကကျမတို့ကိုအီးမေးလ်ကနေပြီးတော့ဒီလိုမျိုးတုံ့ပြန်စာပေးပို့လာတာမလို့ကျမတို့ VOA Internet စာမျက်နှာပေါ်မှာတင်ထားတဲ့သတင်းတွေအစီအစဉ်တွေရောနောက်ပြီးတော့ Facebook စာမျက်နှာကနေတဆင့်မြန်မာနိုင်ငံကmobile phone ပိုင်ရှင်တွေလဲလဲကူကူကြည့်ရှုလို့ရအောင်ထုတ်လွှင့်တင်ဆက်ပေးနေတဲ့အစီအစဉ်တွေကိုရောကြည့်ရှုလို့ရမယ်ထင်ပါတယ်နော်။စာရေးပြီးတော့အခုလိုအားပေးလာတဲ့အတွက်အကျေးဇူးတင်ပါတယ်ရှင်။EDM အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့မကျင်းမော်ရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုပြန်ပြီးတော့နားထောင်ဖို့အခက်အခဲရှိနေပါတယ်။ဖြစ်နိုင်ရင် YouTube ကနေကြည့်လို့ရအောင်လုပ်ပေးစီခြင်းပါတယ်။ဘကိုးကသောရရှင်မောင်လင်းထိုက်ရေးလာတာပါ။ဟုတ်ကဲ့ပါကိုလင်းထိုက်ရေ YouTube ကနေကြည့်တာထက်တောင်မှပို့ပြီးတော့အဆင်ပြေမဲ့အစီအစဉ်မျိုးကျွန်တော်တို့ VOA ကနေပြီးတော့အစီအစဉ်ပေးထားပါတယ်နော်။ Facebook ကနေကြည့်မယ်ဆိုရင်လွယ်လွယ်ကူကူဒီအစီအစဉ်တွေကြည့်လို့ရပါတယ်ရှင်။မြန်မာနိုင်ငံကအလက်ကင်ဖုန်းတွေကလည်း Facebook လွယ်လွယ်ကူကူသုံးလို့ရတာမလို့မြန်မာပြည်ကသောရရှင်နေအခုလိုမျိုး internet ပေါ်မှာတင်ပေးတဲ့ TV အစီအစဉ်တွေကိုလွယ်လွယ်ကူကူကြည့်လို့ရအောင်လို့ Facebook ပေါ်မှာလည်းတင်ထားပေးပါတယ်။ကျမတို့ရဲ့ VOA မြန်မာပိုင်း Facebook အစာမျက်နှာကိုတွားပြီးတော့ကြည့်ရှုနိုင်ပါတယ်ရှင်။အစီအစဉ်တွေကိုအားပေးတယ်ဆိုတဲ့အတွက်ကျေးဇူးတင်ပါတယ်။ဟောဒါနဲ့ခုနအစီအစဉ်တွေကို YouTube ကနေပြီးတော့လည်းတင်ထားပေးပါတယ်နော်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးသွားဖို့ရှိပါတယ်။အခုတော့သောရရှင်တွေကိုအနောက်တိုင်းဒေးလီတပုတ်နဲ့ကြားဖြတ်ပြီးတော့ဖျော်ဖြေပေးကြပါတယ်ရှင်။ Flow Rider တည်ဆူထားတဲ့ My House ဆိုတဲ့သတင်းလေးကတော့စားထွက်ထွက်ခြင်းတုန်းကဒါမနစ်ကနှစ်ကုန်ပိုင်းမှာစားထွက်ထွက်ခြင်းမှာ Billboard Hot 100ဖြစ်ဆုံးတေးနံပါတ်100ဆင်းထဲမှာအဆင့်96ပဲရှိတာပါ။နောက်မှသူက99ကိုပြောင်းကြသွားပြီးတော့အဲဒီနောက်ပိုင်းမှာတော့တဖြည်းဖြည်းအောင်မြင်မှုရပြီးတော့အဆင့်မြင့်တက်လာတာဖြစ်ပါတယ်ရှင်။သောရရှင်ဒီသတင်းလေးကိုခန်းစားနားဆင်ကြည့်ပါဦးနော်။Open up the champagne, pop. It's my
my house. Come on, turn it up. Hear a knock on the door and the night begins. Cause we've done this before, so you come on in. Make yourself at my home, tell me where you been. Pour yourself something cold, baby, cheers to this. Sometimes you gotta stay in, and you know where I live. Yeah, you know what we is. Sometimes you gotta stay in, and welcome to my house. Baby, take control now. We can't even slow down. We don't have to go wild. Welcome to my house. Play that music too loud. Show me what you do now. We don't have to go wild. Welcome to my house. Morning comes and you know that you wanna stay. Close the blinds, let's pretend that the time has changed. Keep our clothes on the floor, open up champagne. Let's continue tonight, come on, celebrate. That's how we do. Sometimes you gotta stay in, and you know where I live. Yeah, you know what we is. Sometimes you gotta stay in. Welcome to my house, baby, take control now. We can't even slow down. We don't have to go wild. Welcome to my house, play that music too loud. Show me what you do now. We don't have to go wild. Welcome to my house.
ရောက်ဖွယ်သူဆိုထားတဲ့ my house ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြမတဲချစ်တော်ရရှင်နေအတွက်မြေတားတေးလက်ဆောင်တပုံးနဲ့နောက်ပိုင်းမှာဖြောပြပေးဖို့ရှိပါရယ်เนาะအခုတော့ကိုပိုင်းထင်မြင်ယူဆချက်တွေကိုထုတ်ဖော်လာကြတဲ့တော်ရရှင်နေတဲ့က AR ရဲ့အလွမ်းသမားဆိုတဲ့တော်ရရှင်ရဲ့အစားတစားကိုပြောပြပေးခြင်းပါတယ်သူကပညာလည်းမတက်နိုင်ငံရေးသမားလည်းမဟုတ်ပါဘူးတဲ့ဒါပေမဲ့မြမပြီးမှငွေမြမပြီးမှလူဖြစ်လာတဲ့မြမနိုင်ငံသားတယောက်မလို့တည်ထားသလောက်လေးပြောင်းလဲခြင်းတန်ပြီဆိုတာပြောပြခြင်းပါတယ်ဆိုပြီး video ကိုစာရေးလာတာပါသူက1980အစောပိုင်းမှာငွေဖွားခဲ့သူဖြစ်ပြီးတော့အခုအချိန်အထိမြန်မာနိုင်ငံရဲ့အပြောင်းလဲတွေသူထင်မြင်တာလေးတွေကိုမှတ်ထားတာပါရွာတွေကိုစီကားအောင်လုပ်ဖို့ပါတွေလုပ်တင်လဲဆိုပြီးတော့သူ့ရဲ့အမြင်ကိုအခုလိုပြောလာပါတယ
်ကျွန်တော်ငယ်တုန်းကမြန်မာပတ်စံကဖိုးတန်ခဲ့ပါတယ်ဒါပေမဲ့မြန်မာပြည်သားတွေကဆင်းရဲခဲ့ကြပါတယ်ဘာဖြစ်လို့ဆင်းရဲခဲ့တာလဲဆိုရင်အလောက်ကန်အလွန်ရှားပါလို့ပါဟိုတုန်းကဆိုရင်အလောက်ကန်က200ဒီပဲရှိပါတယ်မိုးကမှပြိုးနှုတ်ကောက်ဆိုင်နှွေးကမှကောက်ရိပ်သိမ်း200ဒီတည်းပါကျန်တဲ့ຢာစီတွေမှာအလုံးမရှိတော့စင်းရဲနွမ်းပါသူတွေမှာစားဖို့နေရင်အင်မတန်မှခက်ခဲပါတယ်ကျွန်တော်တွေ့ကြုံရပြောရရင်ထမင်းနဲ့မမှန်သူတော်တော်များရှိပါတယ်ဒါကအလောက်ကန်ရှားပါလို့ပါဒီနောက်ပြောင်းလဲလာတာလေးကိုလည်းပြောပြခြင်းပါတယ်အများကြီးတော့မဟုတ်ပါဘူးစားဖို့နေရင်နည်းနည်းအဆင်ပြေလာတာတွေ့ရပါတယ်ဘာကြောင့်လဲဆိုတော့နိုင်ငံတော်ကစင်မြောင်းတပ်တမန်တွေပိတ်တင်တာပိတ်ဖွင့်တင်တာဖွင့်ဒါကြောင့်ရေကြီးတာတွေရင်းနှစ်တာတွေလည်းတက်တာသွားပါတယ်အင်းအိုင်တွေလဲပြီးတိမ်ကော့တာတွေလည်းရှိပါတယ်တောင်သူလက်သမားတွေလည်းကြိုးစားကြပါတယ်ကောသွားတဲ့အင်းအိုင်တွေကိုအတုံးတက်အောင်ခြုံတွေကိုခုတ်ပြီးနိုင်ငံတော်ကချပြီးတဲ့မျိုးစစ်တင်းနံတွေကိုမြေဆန်းခရမ်းပြူအောင်မြင်တဲ့အချိန်မှာပြည်သူတွေအလုပ်တစ်ခုပိုးလာပါတယ်200ဒီကနေ300ဒီစားအလုပ်ဖြစ်သွားပါတယ်ကောက်ဆိုက်ချိန်ကောက်ရိပ်ချိန်ပဲဆိုက်ချိန်ပဲနှုတ်ချိန်ပိုးလာတဲ့အလုပ်တွေကြောင့်အရင်နဲ့မတူပဲစားဝတ်နေရေးအဆင်ပြေလာတာကိုတွေ့ရပါတယ်ဒါကြောင့်ကျွန်တော်အမြင်ပြောရရင်ပတ်စံရှိတဲ့တထေးကြီးတွေအလုပ်တွေကိုချက်ထွင်မယ်ဆိုရင်အလုပ်ကံမရှိတဲ့လူတွေပညာမတတ်တဲ့လူတွေအတွက်ပါအဆင်ပြေသွားမယ်လို့မြင်ပါတယ်
ရွာမှာဆိုင်တဆိုင်ပဲရှိရင်မစီကားနိုင်ပေမဲ့တဲ့အိမ်ကိုဆိုင်တလုံးပိုင်ပြီဆိုရင်တော့ရွာကြီးဖြစ်လာမှသိကြပါတယ်တဲ့ဆိုင်တွေရှိလာရင်လည်းပညာတတ်တွေရွာကိုရောက်လာပြီးတော့တိုးထက်ဖို့ပို့ပြီးတော့လွယ်ကူပါမယ်ဆိုပြီးတော့ဒီတော်ရရှင်ကသူ့ရဲ့ထင်မြင်ယူဆချက်ကိုရေးပြီးတော့တော်ရရှင်နေနဲ့ဝေးမြလာပါတယ်ဝေးမိုးဆိုတဲ့တော်ရရှင်ကတော့ဒီအစိုးရရဲ့စွမ်းဆောင်နိုင်မှုနဲ့ပတ်သက်ပြီးတော့သူ VOE ကသတင်းတင်ပြခဲ့တာပေါ်မှာတုံ့ပြန်ပြီးတော့ရေးသားလာတာရှိပါတယ် NLD အစိုးရအနေနဲ့အစိန်ခေါ်မှုပေါင်းများစွာကိုရင်ဆိုင်ရလိမ့်မယ်လို့ထင်ပါတယ်ပြည်သူတွေစိတ်ရှည်သိခံကြဖို့တော့လိုမယ်ထင်ပါတယ်တဲ့တိုင်းပြည်ကောင်းစားရေးအတွက်အကျိုးပန်းကြတဲ့အခါမှာပြည်သူတွေကဝိုင်းဝန်းကြဖို့လိုမယ်လို့ထင်ပါတယ်ကျွန်တော်တို့လည်းကြားရနေရကအကျိုးစားလျက်ပါဆိုပြီးတော့တော်ရရှင်ဝေမိုးရေးလာပါတယ်အခုတော့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ပြောပြပေးသွားခြင်းပါတယ်ရှင်ဒီတော်ရရှင်ကတော့ဘန်ကောက်မှာခေတ္တရောက်နေတဲ့ဒီမြန်မာရွှေပြောင်းလုပ်သားတဦးဖြစ်ပါတယ်တဲ့ သူက view ကိုဟိုးရင်တွေကအားပေးလာတာဖြစ်ပြီးတော့သူကလည်းထိုင်းနိုင်ငံမှာအလုပ်လုပ်နေသူဆိုတော့ထိုင်းနိုင်ငံကမြန်မာအလုပ်သမားတွေအကြောင်းပဲပြောပြပြီးတော့မျှဝေခြင်းပါတယ်ဆိုတော့ရင်းဖွင့်လာပါတယ
် Radio Kick ကနေအခုအချိန်ထိပါပဲအများအားအားပေးနေပါတယ်အခုကျွန်တော်ကဘန်ကောက်မှာပါထိုင်းနိုင်ငံကမြန်မာလူသမားတွေအကြောင်းပြောပြရစီထိုင်းနိုင်ငံမှာမြန်မာလူသမားတွေကလာစားအပြည့်အဝမရကြပါဘူးတချို့နေရာတော်များများမှာလူခွင့်ရေးတွေအများကြီးချိုးဖောက်ခံနေကြပါတယ်ထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ယုံကလည်းအားကိုးလို့မရပါဘူးအစိုးရအသစ်လက်ထက်မှာလုံသမားတွေရေအမြန်လုပ်ပြပါလို့ VOA ကတစင်တောက်ဆိုပေးရစီထိုင်းနိုင်ငံစမူပါကန်မြို့နယ်ထိုင်းဘန်လန်စပန်ပါရက်ကွက်ရေခဲပုံးလုပ်တဲ့ကိုမော့ပလတ်စတစ်ရုံမှာဆိုလို့ရှိရင်မြန်မာပြည်သားတွေယာနဲ့ချီပြီးတော့လုံလုံနေကြပါတယ်လူစစ်တွေဆိုရင်တနေ့ကိုဘတ်180ပဲရကြပါတယ်၄-၅နှစ်ကြာကြာလုပ်တဲ့လူတွေမှဘတ်150 160အစားအသောက်ရကြတာပါ300ပြည့်တဲ့လူသိမရှိပါဘူးတိုင်လို့လည်းမရပါဘူးတတိယအာနာပိုင်ဒီပလိတ်တွေကိုအပြီးပေါင်းထားပါလေတိုင်လို့တည်သွားမိသွားရင်တော့မိသားစုလိုက်လှုပ်ထုတ်ပါလေဆွေမျိုးတွေပါမလွယ်ပါဘူးတိုင်တဲ့လူကိုလည်းပလိတ်နဲ့ပေါင်းပြီးတော့ဆေးမှုဒါမှမဟုတ်အမှုတစ်ခုခုဆင်းပြီးတော့ဖမ်းဆီးထောင်ကြပါလေနောက်တစ်ခုကတရားဝင်နေထိုင်ခွင့်ကတ်မရှိတဲ့မြန်မာလူသမားတွေကိုအစိုးရသည်အနေနဲ့အမြန်ဆုံးတရားဝင်လူသမားတွေဖြစ်အောင်လုပ်ပေးပါလို့တောင်းဆိုပါရစေလက်မှတ်ရှိတဲ့လူတွေဗီဇာရှိတဲ့လူတွေတောင်မှလူသမားခွင့်ရချိုးဖောက်ခံရတာတရားဝင်မဟုတ်တဲ့လူတွေဆိုရင်စဉ်းစားကြည့်ပေါ့ဗျာခွေးကကဲလိုက်လက်ဓာတ်ထိုးလိုက်နဲ့ရှားတဲ့ပတ်စံလဲအိပ်ပေါက်နဲ့ဖားကောက်သလိုပါပဲကိုယ့်နိုင်ငံမှာအလုံးမရှိတော့လဲခံမေဦးပေါ့အခုတော့ရောင်ကြီးလေးတန်းလာပါပြီအမေသူခေရောက်လာပြီလေရင်ဖွင့်လဲရတာစိတ်ထဲမှာပေါ့သွားသလိုပါပဲဗျာ
ထိုင်းနိုင်ငံကရွှေပြောင်းလုပ်သားတွေတွင်းကြုံနေရတဲ့အခြေအနေတချို့တဝက်ကိုထိုင်းနိုင်ငံကြောင့်ရွှေပြောင်းလုပ်သားသရရှင်တယောက်ရင်ဖွင့်လာတာဖြစ်ပါတယ်ရှင်သရရှင်တွေရဲ့ဘေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်မွေးနေ့တိလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာဖျော်ပြပေးဦးမှာဖြစ်ပါတယ်နော်ကျွန်တော်တို့ view ရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်နေကမြန်မာတချင်းလေးတပုံနဲ့မြစ်တာတိလက်ဆောင်ဖြစ်နေဖြော်ပြပေးကြပါရနော်မိမိခင်းစောတီဆိုထားတဲ့စိုးရင်ကြီးဆိုတဲ့တချင်းလေးကိုသောရရှင်နေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှငမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းမာတွေကိုတင်းငွေနေညပိုင်းနဲ့တင်းနာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို ရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
မေးစံနာကျော်စီစဉ်တင်ဆက်တဲ့မြမပြည်မှပေးစာများခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရအောင်ပါမြမနိုင်ငံတွင်းရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတရုတ်အတွက်သင်ခန်းစာဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမတ်ဟင်ချင်းနိုင်ငံကကူညီတင်ဆက်ထားပါတယ်ရှင
်ဒီကတဲ့ဂျော်လာရှိရနေကရန်ကုန်စူးလီရှန်ဂရီလာဟိုတယ်မှာပထမဦးဆုံးချိန်မြန်မာတရုတ်ဆွေမျိုးပေါက်ဖော်ချစ်ကြည်ရေးနေအခမ်းအနားကိုကျင်းပခဲ့ပါတယ်တရုတ်မြန်မာနှစ်နိုင်ငံတန်တမာဆက်ဆံရေး66နှစ်ပြည့်တဲ့အဲ့ဒီနေ့မှာတရုတ်မြန်မာဆွေမျိုးပေါက်ဖော်ချစ်ကြည်ရေးဖောင်ဒေးရှင်းကိုလည်းဖွဲ့စည်းပြီးအခမ်းအနားကိုပါတစ်ချိန်တည်းကျင်းပခဲ့တာပါဒီမတိုင်ခင်တုန်းကမြန်မာနိုင်ငံဆိုင်ရာတရုတ်သံအမတ်ကြီးမစ္စတာဟုန်လျန်ဟာတရုတ်နိုင်ငံရဲ့ကြီးမားတဲ့ရင်းနှီးမြှုပ်နှံမှုစီမံကိန်းတွေရှိရာကချင်ပြည်နယ်မြကြီးနားနဲ့ရခိုင်ပြည်နယ်ကြောက်ဖြူကိုတွားရောက်လေ့လာလည်ပတ်ခဲ့ပါသေးတယ်ရန်ကုန်တရုတ်သံရုံးနဲ့တရုတ်ကုမ္ပဏီတွေရဲ့လက်တလောလှုပ်ရှားမှုတွေကိုကြည့်ရင်မြန်မာနိုင်ငံတွေကရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးအဆင်ပြေချုံးမွေ့အောင်လုပ်ငန်းအဆင်ပြေအောင်ကြိုးစားဆောင်ရွက်နေတာအထင်ရှားတွေ့မြင်နေရပါတယ်မြန်မာနိုင်ငံတွေကတရုတ်ရင်းနှီးမြှုပ်နှံမှုတွေရဲ့အခြေအနေစိုးရိမ်ရမယ့်အခြေအနေရှိနေပါပြီလားဒီပြဿနာတွေကနေတရုတ်အနေနဲ့ဘယ်လိုသင်ခန်းစာထုတ်ယူသင့်တယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်အခုချိန်ထိတရုတ်နိုင်ငံဟာမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုအများဆုံးပြုလုပ်ထားတဲ့ထိတ်ဆုံးနိုင်ငံဖြစ်နေစေပါ။နေဆက်ကုန်သွယ်ရေးမှာလည်းကုန်သွယ်မှုပမာဏအများဆုံးရှိနေပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံအတွင်းဒီမိုကရေစီထွန်းကားလာတာနဲ့အတူပြည်သူလူထုရဲ့ဆန္ဒသဘောထားပေါ်ထုတ်လာနိုင်တဲ့အခြေအနေအောက်မှာတရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေအပေါ်သဘောမကျတာတွေဆန့်ကျင်ကန့်ကွက်တာတွေရှိလာပါတယ်။ဒီအထက်မှာတချို့စီမံကိန်းတွေရက်ဆိုင်ပယ်ဖျက်လိုက်ရတာမျိုးတွေရှိနေပြီးတချို့စီမံကိန်းတွေကတော့မရေရာမတည်ကြတဲ့အခြေအနေဆက်ရောက်နေတာတွေ့ရပါတယ်။စီမံကိန်းပြည့်စုံလို့ပုံမှန်လည်ပတ်နေတဲ့စီမံကိန်းကြီးတစ်ခုကတော့ရခိုင်ပြည်နယ်ကြောက်ဖြူကနေတရုတ်နိုင်ငံယူနန်ပြည်နယ်ခွန်မိန်အထိတွေ့တန်းထားတဲ့သဘာဝဓာတ်ငွေနဲ့ရေနံပိုင်လိုင်းကနေဓာတ်ငွေနဲ့ရေနံတင်တဲ့လုပ်ငန်းပါ။ပိုင်လိုင်းဖြတ်တန်းရာလမ်းတစ်လျှောက်တချို့နေရာတွေမှာမြေယာရော်ကြီးပေးဖို့ကြံရှိနေတယ်ဆိုပြီးပြောဆိုတဲ့နည်းနည်းပါးပါထွက်လာတာကလွဲလို့လုပ်ငန်းပုံမှန်လဲပတ်နေပြီဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီပိုင်လိုင်းနဲ့အပြိုင်တရုတ်ယူနန်ပြည်နယ်ရွှေလီကနေရခိုင်ပြည်နယ်ကြောက်ဖြူအထိရထားလမ်းကားလမ်းပါဝင်တဲ့ဗတ်စုံလမ်းမကြီးတစ်ခုတည်ဆောက်မဲ့စီမံကိန်းကတော့ပြတ်ပြဲသွားခဲ့ပြီဖြစ်ပါတယ်။ဒီလမ်းမကြီးနဲ့ပတ်သက်လို့တရုတ်ဘက်မှယူနန်ပြည်နယ်ခွန်မိန်ကနေမြန်မာနယ်ဆက်ရွှေလီမြို့အထိဖောက်လုပ်လို့ပြည်စည်းကနေပါပြီ။ဒါပေမဲ့မြန်မာနိုင်ငံအတွင်းဆက်ပြီးလောက်ကင်မဲ့စီမံကိန်းနဲ့ပတ်သက်လို့တရုတ်ဘက်ကအဆိုပြုတဲ့အစ်င့်နယ်တင်ရက်ဆိုင်သွားခဲ့တာဖြစ်ပါတယ်။အထူးသဖြင့်မြန်မာမီဒီယာတွေနဲ့မြန်မာလူထုဘက်ကဒီဘက်ဆောင်လမ်းမကြီးဟာမြန်မာပြည်ကိုအလဲကောင်ကနေဖြတ်တန်းသွားမဲ့လမ်းမကြီးဖြစ်နေတယ်။တရုတ်ကိုဖောက်လုပ်အသုံးပြုခွင့်ပေးလိုက်ရင်အချုပ်အချာအာဏာထိခိုက်လာနိုင်တယ်ဆိုတော့စတဲ့ဝေဖန်ချက်မျိုးစုံကြောင့်အရင်သမရဦးသိန်းစိန်အစိုးရလက်ထက်ကလေးကရက်ဆိုင်ထားလိုက်တာဖြစ်ပါတယ်
။စီမံကိန်းလုပ်ကံ권ရပြီမဲ့ပြဿနာဘောင်းစုံတက်နေတာကတော့လက်ဗရောင်းတောင်ကျင်းနီစီမံကိန်းဖြစ်ပါတယ်။ငကိုကတရုတ်ကုမ္ပဏီနဲ့ဒေသခံပြည်သူတွေကြားကြီးမားတဲ့ပဋိပက္ခကြီးကြုံခဲ့ရပြီမဲ့ဒုံဆန်းစုကြည်ဦးဆောင်တဲ့ကော်မရှင်ရဲ့ဂျားဝင်စုံစမ်းစစ်ဆေးအစီရင်ခံစာတင်ပြနိုင်ခဲ့မှုတွေကြောင့်နောက်ပိုင်းစီမံကိန်းပြန်စတင်နိုင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဒီကနေ့အထိစီမံကိန်းကိုချောချောမွေ့မွေ့အကောင့်ထဲမှာပေါ်နိုင်သေးသလို ဒေသခံတွေနဲ့နေစဉ်လိုလိုပြဿနာတွေတက်နေပြီးပြီးခဲ့တဲ့ရက်ပိုင်းကမှတယန်ဇာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးနဲ့စကိုင်းတိုင်းဝန်ကြီးချုပ်တို့ကတွားပြီးစစ်ဆေးခဲ့ရတဲ့အခြေအနေရှိနေပါသေးတယ်။ကြောက်ဖြူရည်နဲ့စိတ်ကံတိဆောက်ရည်နဲ့ပတ်သက်ပြီးတရုတ်ကုမ္ပဏီကတင်တာအောင်မြင်ထားပြီးသားအဆင့်ပဲရှိပါသေးတယ်။စီမံကိန်းကိုတည်တည်ချာချာမဆရသေးပါဘူး။ဒီကြားထဲအဲ့ဒီရည်နဲ့စိတ်ကံတိဆောက်ရည်နဲ့ပတ်သက်ပြီးဝေဖန်တန်တွေလည်းရှိနေသေးတာမို့စီမံကိန်းကိုအသေးချာစနိုင်မယ်မစနိုင်ဘူးတအားမပြောနိုင်သေးပါဘူး။လက်ရှိချိန်ထိပြဿနာအကြီးကြီးတက်နေတာကတော့အေယာဝတီမြစ်ဆုံစီမံကိန်းပြဿနာပါ။မြစ်ဆုံရေကာတာစီမံကိန်းကြီးဆိုပေမဲ့မြစ်ဆုံပေါ်မှာရေကာတာတစ်ခုတည်းတည်ဆောက်ဖို့မဟုတ်ပါဘူးမလိခမြစ်ပေါ်မှာရေကာတာတစ်ခုမေခမြစ်ပေါ်မှာရေကာတာ၅ခုမေခမလိခမြစ်နှစ်စွဲပေါင်းစုံရာအေယာဝတီမြစ်ဆုံမှာရေကာတာတစ်ခုစုစုပေါင်းရေကာတာ9ခုတည်ဆောက်ပြီးရေအားလျှက်စစ်ဓာတ်အားတွေထုတ်ယူဖို့ပ
ါစီမံကိန်းအလုံးပြီးဆုံးသွားလို့ရှိရင်အဲ့ဒီရေအားလျှက်စစ်စက်ရုံကနေထွက်လာမယ်လျှက်စစ်ဓာတ်အားပမာဏဟာမဂါဝတ်21,600 ရှိမယ်လို့ခန့်မှန်းထားပါတယ်။လက်ရှိ2015ခုနှစ်စည်းရင်းတွေအရမြန်မာနိုင်ငံမှာမဂါဝတ် 9,000 ကျော်လောက်ပဲထုတ်လုပ်နိုင်သေးတဲ့အတွက်မြန်မာတနိုင်ငံလုံးကထုတ်လုပ်သုံးဆွဲနေတာရဲ့4ဆကျော်ထွက်ရှိမယ်။အလွန်အလွန်ကြီးမားတဲ့စီမံကိန်းကြီးဖြစ်တယ်လို့ဆိုနိုင်ပါတယ်။စီမံကိန်းကြီးတစ်ခုလုံးဆိုရင်ဒေါ်လာဘီလီယံ30လောက်တန်ကြီးရှိတဲ့စီမံကိန်းကြီးပါ။တရုတ်ကုမ္ပဏီကအကောင့်ထဲပေါ်မဲ့အဲ့ဒီကြီးမားတဲ့စီမံကိန်းကိုလည်းအရင်သမရဦးသိန်းစိန်အစိုးရကသူ့ရဲ့တက်တန်းအတွင်းယာယီရက်ဆိုင်မယ်လို့ကြေညာပြီးရက်ဆိုင်ထားခဲ့ပါတယ်။အခုဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာတော့လေဒီစီမံကိန်းတွေနဲ့ပတ်သက်ပြီးတည်သူလူထုစန့်ကျင်တာများတဲ့အတွက်ပြန်အကောင့်ထဲပေါ်နိုင်ရေးဆိုတာဟာမလွယ်ကူလာပါဘူး။အားလုံးကိုခြုံငုံသုံးသပ်ကြည့်ရင်မြန်မာနိုင်ငံတွေကတရုတ်ရင်းနှီးမြှုပ်နှံမှုစီမံကိန်းကြီးတွေအားလုံးလူလူပြဿနာပေါ်နေတာပါတကယ့်ပြဿနာဖြစ်ရတဲ့အကြောင်းရင်းခံကိုတိတိကျကျပြန်သုံးသပ်ကြည့်လိုက်ရင်စီမံကိန်းတစ်ခုချင်းစီရဲ့အနေအထားကြောင့်ပြဿနာပေါ်ရတယ်ဆိုတာမျိုးထက်အရင်ကာလတည်သူတွေကိုမတရားဖိနှိပ်ရက်ဆက်ခဲ့တဲ့တိုင်းပြည်ကိုချွတ်ချုံကြမွဲပြကြအောင်လုပ်ခဲ့တဲ့တည်သူမုန်းနဲ့စစ်အာဏာရှင်တွေနဲ့ပူးပေါင်းခဲ့လို့စစ်အာဏာရှင်တွေရဲ့အကျိုးစီးပွားကိုကာကွယ်ခဲ့လို့တရုတ်စီမံကိန်းတွေကိုဆန့်ကျင်ကြတာဖြစ်နိုင်ပါတယ်
ပြည်နိုင်ငံအနေနဲ့ဒီပြဿနာတွေပြေလည်အောင်ဖြေရှင်းနိုင်ဖို့ဆိုရင်တို့လုတ်ကန်ဆောင်ရွက်မဲ့အဲ့ဒီစီမံကိန်းတွေကိုဒေါန်ဆန်းစုကြည်နဲ့ NLD အစိုးရကထောက်ခံလာအောင်အရင်စ조사ဖို့လိုပါတယ်။ဒေါန်ဆန်းစုကြည်နဲ့ NLD အစိုးရကနားမလည်တဲ့လက်မခံနိုင်တဲ့ဘလို့စီမံကိန်းမျိုးမှဒီတိုင်းပြည်မှာလောရကန်ရလွယ်ကူမှာမဟုတ်ပါဘူး။ဒါအပြင်မြန်မာပြည်သူလူထုအလဲမှာကြာဆင်းခဲ့ရတဲ့တရုတ်စီးပွားရေးလုပ်ငန်းကြီးတွေရဲ့ပုံရိပ်မြင့်တက်လာအောင်လုပ်ဖို့ပါ။ယူသားပြီးပွင့်လင်းမြင်သာရှိမှုနဲ့အတူအရပဲ့အဖွဲ့အစည်းတွေကနေတဆင့်ပြည်သူတွေလက်ခံတဲ့မီဒီယာတွေကနေတဆင့်တရုတ်စီးပွားရေးလုပ်ငန်းတွေရဲ့ပုံရိပ်ကိုမြင့်တင်နိုင်ပါတယ်။ဒါမှသာအခက်အခဲပေါင်းစုံကြုံတွေ့နေရတဲ့မြန်မာနိုင်ငံတွေကတရုတ်စီမံကိန်းလုပ်ငန်းကြီးတွေဆက်လုပ်ကင်နိုင်မဲ့အခွင့်အလမ်းပေါ်ပေါက်လာနိုင်မဲ့ဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။
ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။သုဘရာဇာတွေစုစည်းပြီးနိုင်ငံတကာကျင်းတူးပြိုင်ပွဲကိုဟန်ဂေရီနိုင်ငံအရှေ့ဘက်မှာကျင်းပခဲ့ကြပါတယ်။ចောင်းသားတွေရဲ့အာယုံစိုက်မှုကိုထိန်းနိုင်မှုအတွက်မက်ဆီကိုကပါမောက်ခတယောက်ကစပိုင်ဒါမန်ပင့်ကူလူသားဝစ်စုံကိုဝစ်စင်ပြီးစားသင့်ပါတယ်။ဒီလိုထူးထူးဆန်းဆန်းသတင်းတွေကိုနန်းလောင်နဲ့ကိုငင်းညံ့တို့ကတင်ဆက်ထားပါတယ်ရှင်။
ဂျရီနိုင်ငံအရှေ့ဖက်မှာတော့ဒူဘာယာဇာရီစုစည်းပြီးတော့နိုင်ငံတကာကျင်းပပြိုင်ပွဲကျင်းပခဲ့ကြပါတယ်။အလုတ်ကန်တဲ့ရှားပွဲလူတွေကိုဆွဲဆောင်ဖို့နဲ့လူတွေရဲ့ကြောက်ရွံ့မှုတွေအထင်အမြင်တွေလျော့ပါစေဖို့ရည်ရွယ်ပြီးတော့ကျင်းပတာပါ။ပြိုင်ပွဲမှာပါဝင်သူတွေကတော့သူတို့ရဲ့အလုတ်ဟာလည်းအလုတ်တစ်ခုဖြစ်ပြီးကြောက်ရွံ့စရာမကောင်းဘူးလို့ပြောပါတယ်။တခြားကမ္ဘာနိုင်ငံတွေမှာလည်းအခုလိုကျင်းပပြိုင်ပွဲကျင်းပကြပေမဲ့ဒီပွဲရဲ့ထူးခြားမှုကတော့ပါဝင်သူတွေအလုံးဟာကိုယ်တိုင်ပေါက်တူဂေါ်ပြားတွေနဲ့တူးကြရတာပါ။တင်ကျိုင်းမြေနေရာမှာအုတ်ကူတွေပြင့်နေလာပြီးမြေတူးဆက်တွေဝင်လို့မရတဲ့အတွက်ကြောင့်အခုလိုလူရဲ့လှုပ်အားနဲ့ကျဉ်တူးနေရတာပါ။ဥရောပအလဲပိုင်း၄နိုင်ငံဖြစ်တဲ့ပိုလန်၊ချက်ချီးယား၊စလိုဗေးကီးယားနဲ့ဟန်ဂေရီနိုင်ငံတွေမှာကွန်မြူနစ်အစိုးရတွေပြုတ်ကျပြီးကြတဲ့ကလူဦးရေတိုးလာတာမရှိဘဲရပ်တန့်နေခဲ့တာပါရှင်။
တင်ငန်းထဲမှာចောင်းသားတွေရဲ့အာယုံစူးစိုက်မှုကိုထိမ့်သိမ်းထားနိုင်ဖို့မက္ဆီကိုနိုင်ငံယူနမ်တက်ကတို့ပ
ပမောက္ခတဦးဟာစပိုက်ဒါမန်ပင်ကူလူသားလိုဝတ်ဆင်ပြီးတော့စတင်နေပါဗါတယ်။အသက်26နှစ်အရွယ်မွိုက်ဆီစ်ဗတ်စကက်ဟာမက္ကဆီကိုစီးတီးမြို့တော်နာမည်ကြီးတက္ကသိုလ်သိပ္ပံဌာနကဖြစ်ပါတယ်။အခုလိုပင်ကူလူသားလိုဝတ်ဆင်ပြီးအလုပ်တက်တဲ့အတွက်လဲလမ်းတစ်လျှောက်သူ့ကိုတွေ့မြင်ရတဲ့ကျောင်းသားလူငယ်တွေရုံသွားရုံပြန်နေတဲ့နေစဉ်ဘဝကိုထူးခြားအောင်လှုပ်ဆောင်ပေးနေတာလည်းဖြစ်ပါတယ်။နောက်ပြီးတော့အဲ့ဒီပင်ကူလူသားဟာတက္ကသိုလ်ကဆရာတဦးဖြစ်တယ်ဆိုတာကိုလူများသိလိုက်ရတဲ့အချိန်မှာတော့အံ့ဩကြပါတယ်။ဘတ်စကက်ဟာကတ်တွန်းစာအုပ်တွေကိုအရင်နှစ်သက်တယ်လို့ဝန်ခံထားပြီးတော့အခုလိုပင်ကူလူသားကလို့ဝတ်ဆင်ပြီးအလုပ်လုပ်ဖို့ကတ်တွန်းစာအုပ်ထဲကပဲအကြံဉာဏ်ရတာပါ။သူအခုလိုဝတ်ဆင်ပြီးစာသင်တဲ့အတွက်လည်းစာသင်ခန်းကပိုပြီးပျော်စရာကောင်းတယ်လို့ထင်ပါတယ်။အဲ့ဒီဝတ်ဆုံကြောင့်ကျောင်းသားတွေရဲ့အမှတ်တွေတိုးတက်လာသလားဆိုတာကတော့မသိရသေးပါဘူးခင်ဗျာ။
ကျောင်းမှာပြီးခဲ့တဲ့ဂျွန်လ3ရက်နေ့ကစပြီးတော့အကြိမ်20မြောက်မိုက်ခရိုဝေ့ဗ်အနုပညာပြပွဲကို B Water 2 ရေလိုကျင့်ပါအပိုင်းနဲ့ခေါင်းစဉ်နဲ့ဖွင့်လှစ်လိုက်ပါတယ်။ဒီနိုင်ငံတကာအနုပညာပြပွဲဟာရုပ်ရှင်တွေအနုပညာလက်ရာတွေအသိပညာပေးပွဲတွေကိုစုစည်းတင်ပြထားတာပါ။ဒီထဲကထူးခြားတာကတော့ဂျပန်ဆက်ရုပ်တီဝိုင်းဖြစ်ပြီးတော့ဆက်ပစ္စည်းတွေရဲ့စိတ်ခံစားမှုကိုတုံးပြီးတော့ဂီတရတပျော်ရွှင်မှုကိုခံစားနိုင်အောင်ဖန်တီးထားတာပါ။ဂီတတီးနေဘုံတီးနေတဲ့ဆက်ရုပ်တွေကိုကြည့်ရှုခံစားရမှာပါ။နောက်ထပ်လက်ရာတစ်ခုကတော့ချင်းနှောင်းနဲ့ချိတ်ဆွဲထားတဲ့အပင်တွေဖြစ်ပါတယ်။ဒီအပင်တွေကိုထိလိုက်တာနဲ့သဘာဝတော်ထဲလို့ရောက်သွားသလိုဂီတသံတွေကြားရမှာဖြစ်ပါတယ်။လူခန္ဓာကိုယ်မှာရှိတဲ့ electrostatic swing in တွေကိုသုံးပြီးတော့အပင်တွေကိုအတန်ထွက်အောင်လှုပ်ထားတာပါ။ Radiant Escape လို့နာမည်ပေးထားတဲ့ပြခန်းမှာဆိုရင်ကမ္ဘာ့ Radio တတိကြွမှုတွေဘလို့ထွက်နေတာလဲဆိုတာကို TV ဖန်သားပြင်ပေါ်မှာပြသထားပါတယ်။နောက်ပြီးတော့ Google ကနေလက်မတွေကိုကြည့်တဲ့မြင်ကွင်းကနေယူထားတဲ့လူပုံတွေကိုအပြင်မှာတကယ့်လူအတိုင်းဓာတ်ပုံတွေကိုထုတ်ထားပြီးတော့ Street Ghosts လမ်းဘေးတဆေများဆိုတဲ့ခေါင်းစဉ်နဲ့လည်းပြသထားပါတယ်။ဒီပြပွဲကတော့လူရရဲ့တကူကြီးလွတ်လပ်ခွင့်နဲ့မူပိုင်ခွင့်ကိစ္စတွေကိုတတိပြုမိစေဖို့ဖြစ်ပါတယ
်။နန်းလောင်နဲ့ငင်းညံတို့တင်ဆက်ပေးခဲ့တဲ့ထူးခြားစံပြသတင်းများအစီအစဉ်ဖြစ်ပါရရှင် VOE မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုမတိမ်ကီထိုက်ကတလှည့်ပြောပြပေးပါမယ်ရှင်
American ပြည်တော်စု Orlando ပြည်နယ်မှာတနင်္ဂနွေနေ့မနေ့အစောပိုင်းကလူ90တေဆုံးခဲ့ရတဲ့ညကပွဲရုံတွင်ပြစ်ခတ်ခဲ့သူဟာအာဖဂန်နယ်ပွား American နိုင်ငံသား Omar Sariki Metin ဖြစ်တယ်လို့ဖော်ပြနေကြပါတယ်။ရဲတွေကညကပွဲရုံအဆောက်အဦတွေကိုအတင်းဝင်ရောက်ပြီးတနတ်သမားအဖြစ်တန်းပြတ်ရှိသူကိုပြစ်ခတ်ပြီးညကပွဲရုံအတွင်းကပိတ်မိနေသူတွေကိုကယ်ထုတ်ခဲ့ရပါတယ်။တခြားသူ53ဦးလည်းဒဏ်ရာရခဲ့ပါတယ်။အခုပြစ်ခတ်တိုက်ခိုက်မှုဟာအမေရိကန်သမိုင်းမှာအဆိုးဝါးဆုံးအစုလိုက်အပြုံလိုက်တည်ဆုံစေတဲ့ပြစ်ခတ်မှုအဖြစ်ယုံကြည်တဲ့အကြောင်းနဲ့ဒီပြစ်ခတ်မှုကိုအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုအဖြစ်သတ်မှတ်ပြီးစုံစမ်းစစ်ဆေးနေတယ်လို့ပြည်ထောင်စုစုံစမ်းရေးဘူရို FBI အရာရှိတူကပြောပါရယ် FBI ပြောခွင့်ရ Ron Hooper ကတော့အခုပြစ်ခတ်မှုကိုအကြမ်းဖက်ဝါဒဆွဲကင်ဆွဲတိုက်ခိုက်မှုလားအမုန်းတရားအခြေခံတိုက်ခိုက်မှုလားဆိုတာကိုတိတိကျကျခွဲခြားသတ်မှတ်ဖို့စောလွန်းသေးတယ်လို့ပြောပါရယ်အချက်အလက်အားလုံးကိုစုံစမ်းစစ်ဆေးပြီးချိန်မှာဆုံးဖြတ်ချက်ထွက်လာမယ်လို့လည်း FBI ပြောခွင့်ရကပြောပါရယ်။အခုပြစ်ခတ်မှုက Orlando မြို့အတွက်တင်မဟုတ်ဘဲတနိုင်ငံလုံးအတွက်ဝန်내ခြေခွဲပွဲရာဖြစ်ရကြီးဖြစ်ပါတယ်လို့လည်း Orlando ရဲချုပ်ကပြောဆိုသွားပါရယ်။စနေနေ့ကပြင်သစ်နိုင်ငံမြို့နှမြို့မှာတီးခြားစီချင်းပါတဲ့ဘောလုံးပွဲတွေမှာနှစ်ဖက်ဘောလုံးပရိသတ်တွေကြားရုံးရင်းဆန်ကပ်ဖြစ်တာကြောင့်နိုင်ငံတကာဘောလုံးပွဲရဲ့ဂုဏ်သိက္ခာထိခိုက်ရသလိုပြိုင်ပွဲလုံခြုံရေးနဲ့ပတ်သက်တဲ့မေးခွန်းတွေလည်းထွက်လာပါရယ်။မာဆလင်းမြို့မှာရာနဲ့ချီတဲ့ဗြိတိန်နဲ့ရုရှားဘောလုံးပရိသတ်တွေကြားတစ်ဖက်နဲ့တစ်ဖက်ဘီယာပလင်းတွေခုန်နေတဲ့ပြစ်ပေါက်ကြတာကြောင့်လူ35ယောက်ထက်မနည်းဒဏ်ရာရပါတယ်။စတီဒီဘယ်လိုဒရိုဘောလုံးကွင်းပတ်ပတ်လဲကလမ်းချင်းတွေမှာဖြစ်ခဲ့တဲ့ရန်ပွဲတွေကိုရဲတပ်ဖွဲ့ကအတော်စူးစမ်းပြီးတော့ထိန်းသိမ်းခဲ့ရပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Whitehead Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်။မနေ့ပြန်မနေ့6နာရီကနေ9နာရီအထိထုတ်လွှင့်ပေးမယ်။တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုလည်းလိုင်းဒိုမီတာ24 40 49နဲ့50ကနေထုတ်လွှင့်ပေးမှာပါ VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးပါရှင်
This program has come to you from the Voice of America, Washington.